Welcome to the Voice of America in Burmese.
Minglama ne khin ma shin Washington myo ro VOA American tan ga ni 2015 khu ni February la 12 ye ti thong su ni cha da pa ni ma ne khin season rue ko Myanmar san no chain ma ne 6 nai ga ni 9 nai thi light meter 24 32 ne 40 ru ga ni dai yai thong le ni ba bi shin ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆမ်မူဝီပါယူကရိန်းနိုင်ငံအရှေ့ဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာဘီလာရုစ်မှာရုရှားပြင်သစ်ဂျာမနီနဲ့ယူကရိန်းခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနေကြပါတယ်ယူမင်နိုင်ငံမှာတော့အမေရိကန်တန်ယုံပိတ်ပစ်လိုက်ပြီးတဲ့နောက်ပိုင်းတန်ယုံပိုင်မော်တော်ယာဉ်တွေကိုဟော်တီတပုံတွေကတင်ပိုက်လိုက်ပါတယ်မြန်မာနိုင်ငံကပညာရေးဥပဒေပြန်လည်ပြင်ဆင်ရေးမနေ့ကကျင်းပတဲ့လေးပွင့်ဆိုင်ဆွေးနွေးပွဲမှာကျောင်းသားတွေရဲ့တောင်းဆိုတဲ့အချက်တွေကိုအစိုးရနဲ့လွှတ်တော်ဘက်ကမူအဖြစ်လိုက်လျောသဘောတူလိုက်ပြီလို့သိရပါတယ်ဒီလိုသတင်းနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုဒေါ်လှလှတန်းနဲ့တူကြီးညာပေးပါပါခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့ဟာအရေးပါတဲ့68နှစ်မြောက်ပြည်ထောင်စုနှစ်အခါသမယဖြစ်ပါတယ်လွတ်လပ်ရေးအတွက်တိုင်းရင်းသားစည်းလုံးညီညွတ်မှုကိုပြခဲ့တဲ့ပင်လုံစာချုပ်နဲ့အနာဂတ်ပြည်ထောင်စုအတွက်လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းအလုတ်ကျန်မခံရခင်အချိန်မှာပြောခဲ့တဲ့မိန့်ခွန်းမှာတော့
တိုင်းရင်းသားချင်းချင်းညီညွတ်ရေးတိုင်းရင်းသားလူထုညီညွတ်ရေးသာပါသမားတွေညီညွတ်တာတုံမလို့ကျင်ပါဘူ
းနိုင်ငံစည်းလုံးညီညွတ်ရေးနဲ့ပတ်သက်လို့အရေးကြီးဆုံးဗိုလ်ချုပ်အောင်ဆန်းပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်နနခင်အင်္ဂလိပ်စာသင်ခန်းစာနဲ့အတူဥကျော်စံသားရဲ့မြမရေးသုံးသက်ချက်သူယုံကြည်ရာအစီအစဉ်တို့ကိုလည်းတင်ဆက်မှာပါအခုတော့သတင်းတွေကိုဥဆက်မိုးဝေနဲ့ဒေါ်လလတန်းတို့ကပြောပြပါအောင်ရှင်
ယူကရိန်းနိုင်ငံအရှေ့ဘက်မှာဆက်လက်ပြီးတော့တိုက်ပွဲတွေဖြစ်နေစေအချိန်မှာပဲဗီလာရုစ်နိုင်ငံမင်းစ်မြို့မှာယူကရိန်းနိုင်ငံပြည်ပခါဖြည့်ရှင်းဖို့အတွက်ရုရှားပြင်သစ်ဂျာမနီနဲ့ယူကရိန်းခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနေကြပါတယ်။ဘော်ရူးနေမှာကျင်းပတဲ့ထိပ်သီးစည်းဝေးမစခင်မှာယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကယူကရိန်းနဲ့ EU ဥရောပသမ္မတတို့ဟာတတန်တဲ့ပြောဆိုကြလိမ့်မယ်လို့ပြောခဲ့ပါတယ်။စောစောပိုင်းတုန်းကလည်းမစ္စတာပိုရိုရှန်ကိုကဒီလေးနိုင်ငံထိပ်သီးအစည်းအဝေးဟာယူကရိန်းနိုင်ငံအရှေ့ဘက်မှာဖြစ်ပွားနေတဲ့အစိုးရတပ်တွေနဲ့ရုရှားကိုလူလာတဲ့ခွဲထွက်ရေးသဘုံတွေကြားဖြစ်ပွားနေတဲ့ပြိပခအဆုံးတက်စီရေးအတွက်နောက်ဆုံးအခွင့်အလမ်းဖြစ်တယ်လို့လည်းပြောဆိုပါရယ်အခြေအနေတွေဒီထက်ပိုပြီးတော့ဆိုးလာခဲ့ရင်တိုင်းပြည်တစ်ခုလုံးကိုစစ်ဥပဒေပြဋ္ဌာန်းမှုအတွက်သူ့အနေနဲ့တုံ့ဆိုင်နေမှာမဟုတ်ဘူးလို့လည်းမစ္စတာပိုရိုရှန်ကိုကဗိုလ်ထုနေမှာပြောကြားခဲ့ပါရယ်ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်းနက်စ်မြို့တဝက်မှာတော့တိုက်ပွဲတွေဖြစ်ပွားနေပြီးတော့ဘတ်စကားဂိတ်တစ်ခုပေါ်လက်နက်ကြီးထိမှန်ခဲ့ပြီးအ ਨੇ ဆုံးလူ2ဦးသေဆုံးသွားတယ်လို့ခွဲထွက်ရေးသဘုံတွေနဲ့ရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကပြောပါရယ်ဒဘုံနီဟာဒီဘော့ဆော့ဖ်မြို့အနီးမှာပြုလုပ်ခဲ့တဲ့တိုက်ခိုက်မှုအတွင်းယူကရိန်းစစ်သား19ဦးသေဆုံးပြီးတော့98ယောက်ဒဏ်ရာရရှိခဲ့တယ်လို့အစိုးရစစ်တပ်တာဝန်ရှိသူတွေကပြောပါရယ်။ဥရောပမှာရှိတဲ့အမေရိကန်ကြီးတပ်တပ်မှူးကြီးကတော့ဒီဘော့ဆော့ဖ်မှာပြုလုပ်ခဲ့တဲ့တိုက်ပွဲမှာရုရှားတပ်ဖွဲ့တွေဓာတ်ရိုက်ပါဝင်ပတ်သက်မှုရှိတယ်လို့ပြောဆိုလိုက်ပါရယ်ခင်ဗျာ
။ Islamic State IS အကြမ်းဖက်အုပ်စုနှိမ်နင်းရေးစစ်ဆင်မှုမှာစစ်အင်အားကိုတရားဝင်အသုံးပြုမှုတွင်ရရှိရေးအတွက်အမေရိကန်သမ္မတဘရက်အိုဘားမားကလွှတ်တော်ထံကိုဗိုလ်ထုနေကတောင်းခံလိုက်ပါရယ်။ဒါပေမဲ့ဒီခွင့်ပြုချက်ဟာအီရန်နဲ့အာဖဂန်နစ္စတန်မှာအမေရိကန်ကဆင်နွှဲခဲ့တဲ့မြေပြင်စစ်ပွဲအသွင်မျိုးနောက်ထပ်ဖြစ်လာမယ့်အလားအလာမရှိတဲ့အကြောင်းမစ္စတာအိုဘားမားကအင်ဗီရိုမှာနောက်ပိုင်းပြောကြားခဲ့ပါတယ်။ဒီခွင့်ပြုချက်ရ IS ဂျမ်ဖက်အုပ်စုခေါင်းဆောင်တွေစုဝေးရောက်ရှိနေတဲ့ခိုင်လုံတဲ့ထောက်လှမ်းရေးသတင်းရရှိရင်အမေရိကန်ပြည်ထောင်စုအနေနဲ့အေးအေးဆောင်ရွက်နိုင်ဖို့သမ္မတအနေနဲ့အထူးတပ်ဖွဲ့တွေကိုဆေးလွတ်ခွင့်ရရှိမှာဖြစ်တယ်လို့လည်းသမ္မတကဥပမာပြီးရှင်းပြခဲ့ပါတယ်။အဆိုပြုထားတဲ့ခွင့်ပြုချက်ကို9တတကာလအထိကန့်သတ်ထားမှာဖြစ်ပြီးအမေရိကန်စစ်သားတွေအနေနဲ့ရေရှည်မြေပြင်ထိုးစစ်ဆင်မှုတွေမှာပါဝင်ခွင့်ကိုတားမြစ်ထားတာဖြစ်ပါတယ်။လက်ရှိအစီအစဉ်ဟာအချိန်ယူမှာဖြစ်ပြီးခက်ခဲမှာဖြစ်တဲ့အကြောင်းသမ္မတကတနိုင်ငံလုံးကိုထုတ်လွှင့်တဲ့ရုပ်သံလွှင့်မိကုံးမှာပြောကြားခဲ့ပါတယ်။ဒါပေမဲ့ညွန်ပေါင်းတပ်ဖွဲ့အနေနဲ့ထိုးစစ်ဆင်နေတာဖြစ်ပြီး IS စစ်သွေးကြော်တွေဘက်ကခံစစ်ဖြစ်နေတာကြောင့် IS တွေဟာအရေးရှုံးနေမှာဖြစ်တယ်လို့လည်းသမ္မတကပြောကြားသွားပါတယ်။အီရန်နဲ့အာဖဂန်နစ္စတန်မှာလိုကျေပြန့်တဲ့မြေပြင်တိုက်ပွဲတွေဆစ်ဆင်ရေးတွေကိုတော့အမေရိကန်တပ်အစားဒေသခံတပ်တွေကတာဝန်ယူဖို့လိုတဲ့အကြောင်းမစ္စတာအိုဘားမားကသူ့ရဲ့အဆိုပြုချက်မူကြမ်းမှာဖော်ပြခဲ့ပါတယ်။ဒီအဆိုပြုချက်ဟာအီရတ်ဆစ်ဆင်နှွဲဖို့2002ခုကအရေးယူဆောင်ရွက်မှုကိုဖျက်သိမ်းရာရောက်စီမှဖြစ်ပေမဲ့စက်တင်ဘာလ17ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရမှုပြီးမကြာမီတည်ပြုခဲ့တဲ့ Al-Qaeda နဲ့သူ့ဖွဲ့ခွဲတွေကိုချေမှုန်းတဲ့လှုပ်ရှားမှုတစ်စိတ်ပိုင်းဖြစ်တဲ့2000ခုခွင့်ပြုမိန့်ကိုတော့ဆက်လက်ထားရှိသွားမှာဖြစ်ပါတယ်
ရီမင်းနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံကိုပိတ်သိမ်းလိုက်ပြီးတန်တပန်လေးတန်းပီကနေထွက်ခွာသွားပြီးတဲ့နောက်တန်ယုံပိုင်မော်တော်ယာဉ်တွေကိုဟော်တီတပုံတွေကသိမ်းပိုက်လိုက်ပါတယ်။မော်တော်ယာဉ်တွေကိုမြို့တော်ဆာနာရဲ့လေဆိပ်ကနေသိမ်းယူသွားတာဖြစ်တယ်လို့ CNN သတင်းဌာနကကြေညာပါတယ်။ရီမင်းနိုင်ငံမှာလုံခြုံရေးအခြေအနေတွေရိုးရင်းပြက်ပြားလာနေတဲ့အတွက်အမေရိကန်ပြည်ထောင်စုပြင်သစ်နဲ့ဗြိတိန်နိုင်ငံတို့ဟာသူတို့ရဲ့တန်ယုံအသီးသီးကိုပိတ်ပစ်လိုက်ကြပါတယ်။အင်္ဂါနေ့တော့အမေရိကန်နိုင်ငံရေးဝန်ကြီးဌာနကအမေရိကန်တန်ရုပ်မှုတန်းတွေကိုရီမင်းနိုင်ငံမျိုးတော်ဆာနာကနေရွှေ့ပြောင်းထားခဲ့ကြောင်းကြေညာခဲ့ပြီးဗြိတိန်နိုင်ငံကတော့သူ့တန်ရုပ်ဝန်ထမ်းတွေကိုပြန်ရုပ်သိမ်းလိုက်ပြီလို့ဗိုလ်ထုနေစောစောပိုင်းမှာကြေညာလိုက်ပါတယ်။မကြာခင်ကပြုလုပ်ခဲ့တဲ့တစ်ဖက်သက်လောက်ရက်ခါရီမင်းနိုင်ငံရဲ့နိုင်ငံရေးအသွင်ကူးပြောင်းမှုကိုနှောက်ယှက်ဖြစ်စေကြောင်းအကြမ်းဖက်မှုတွေဖန်တီးပေးသလိုဖြစ်စေပြီးရီမင်းနိုင်ငံသားတွေနဲ့နိုင်ငံခြားတန်ရုပ်ဝန်ထမ်းတွေအတွက်ချင်းချောက်မှုဖြစ်စေတယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့ပြောခွင့်ရမျိုးသမီးဂျင်းစကီကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ငြင်းချမ်းပြီးတရားဝါပြောမှုစီးလုံးမှုကိုလိုလားတဲ့ရီမင်းနိုင်ငံသားတွေကိုထောက်ခံမှုပေးဆဲရှိပါကြောင်းလည်းဖော်ပြထားပါတယ်။ရီမင်းနိုင်ငံမှာအခြေအနေတွေကောင်းမွန်ပြီးတော့တန်ယုံပြန်လည်ဖွင့်လှစ်ဖို့နည်းလမ်းတွေလည်းရှာဖွေနေမှာဖြစ်တယ်လို့ဂျင်ဆက်ကီကပြောဆိုပါတယ်
။လီထိုးထားတဲ့လေတွေနဲ့မြေထဲပင်တွေကိုဖြတ်ကျော်ပြီးရွှေပြောင်းအခြေချနေထိုင်မှုကြိုးပမ်းခဲ့ကြသူ300ထဲမှနေပျောက်ဆုံးနေကြောင်းအများစုဟာသေဆုံးနိုင်ပွဲရှိတယ်လို့ကုလသမဂ္ဂဒုက္ခသည်ကူညီဆောက်ရှောက်ရေးအေဂျင်စီကပြောကြားပါတယ်။ကန်ဦးရရှိခဲ့တဲ့သတင်းတွေထဲတည်ဆုံးသူအရေးအတွက်ပုံများပြီးများလာနေတဲ့အချက်လက်တွေထပ်ပြီးရလာတာမှုအော်အော်တုံ့လုံပြီးကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး UNHCR ကဗိုလ်ထုနေ့ကပြောကြားခဲ့ပါတယ်။လေးပြေကနေထွက်ခွာလာသူအာဖရိကနယ်ပွားရွှေပြောင်းခြေချသူအနည်းဆုံး29ဦးလောက်ဟာပင်လယ်ပြင်ကိုဖြတ်ကျော်စဉ်အအေးလွန်ခဲ့တဲ့ဒဏ်ကြောင့်တည်ဆုံးခဲ့ရတယ်လို့အင်္ဂါနေ့ကအီတလီအာဏာပိုင်တွေကပြောပါတယ်။အဲ့ဒီအချိန်ကစပြီးရရှိတဲ့သတင်းတွေထဲမှာလီးဗီးယားကနေထွက်ခွာလာတဲ့လေပောင်းဟာအစင်းပေါင်း၄စင်းရှိတယ်လို့ပြောကြသလိုလိုက်ပါလာတဲ့ခီးတယ်စုစုပိုင်းက400ကျော်ရှိတယ်လို့ဆိုပါတယ်။အီတလီကမ်းခြေဆောက်တပ်တွေကအသက်မသေးပဲကြံရစ်သူလူပေါင်း130ကိုကယ်ဆယ်ခဲ့ပြီးအီတလီပိုင်းလမ်ပဒူဇာကျွန်းကိုပို့ဆောင်ပေးနိုင်ခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကပြောပါတယ်။ရွှေပြောင်းအခြေချဖို့စ조사သူတွေဟာပင်လယ်ပြင်ထဲမှာအစာမရှိတောက်ရည်မရှိရက်ပေါင်းများစွာနေခဲ့ရတယ်လို့လည်းဆိုပါတယ်။
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်မြန်မာပိုင်းအစီအစဉ်ကကြာတော်ဒီနေ့နာနေခင်းနိုင်ငံကသတင်းတွေဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံကအမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးမနေ့ကကျင်းပတဲ့၄ပွင့်ဆိုင်ဆွေးနွေးပွဲမှာခရီးဝေးလမ်းလျှောက်ဆန္ဒပြနေကြတဲ့ကျောင်းသားတွေရဲ့တောင်းဆိုချက်တွေကိုအစိုးရနဲ့လွှတ်တော်ဘက်ကမူအဖြစ်လက်ရောသဘောတူလိုက်ပြီးဖြစ်ပါတယ်ဆွေးနွေးပွဲမှာကျောင်းသားတွေဘက်ကတောင်းဆိုထားတဲ့အချက်၁၁ချက်စလုံးကိုသဘောတူလိုက်ပြီးအဲ့ဒီအချက်တွေထဲမှာပါဝင်တဲ့အသုံးအနှုန်းတချို့ကိုပြန်ပြီးတော့ဆွေးနွေးနေကြတယ်လို့ဆွေးနွေးပွဲကိုကိုယ်တိုင်သွားပြီးတော့သတင်းယူနေတဲ့VOA သတင်းတောက်ကပြောပါရယ်ဆွေးနွေးပွဲကိုရန်ကုန်တိုင်းဒေသကြီးလွှတ်တော်အဆောက်အဦတွေမှာကျင်းပခဲ့တာဖြစ်ပြီးအစိုးရနဲ့လွှတ်တော်ကိုယ်စားလှယ်တွေပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆိုင်ရာနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကျောင်းသားကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါရယ်အစိုးရဘက်ကတက်ရောက်လာတဲ့သမ္မတရုံးဝန်ကြီးဦးလာထွန်းကဒီဆွေးနွေးပွဲမှာကျောင်းသားတွေဘက်ကတောင်းဆိုထားတဲ့အချက်ဆက်တစ်ချက်ကိုအစိုးရဘက်ကနဲ့လွှတ်တော်ဘက်ကတတ်နိုင်သမျှလက်ရောဖို့အတွက်သူပြင်ဆင်လာပါတယ်လို့ဆွေးနွေးပွဲဆက်ဆခြင်းမှာပဲပြောဆိုခဲ့တယ်လို့ဆိုပါရယ်ဒီကနေ့ဆွေးနွေးပွဲဟာရန်ကုန်ပြည်အောင်မြင်ကြောင်းဘာကြောင့်လဲဆိုတော့တက်ရောက်သူတွေအားလုံးဟာတန်ပီဖွံ့ဖြိုးတိုးတက်ရေးအတွက်သဘောထားဆန္ဒတူညီသူတွေဖြစ်ကြတယ်လို့ပြီးခဲ့တဲ့အတွေ့အကြုံကိုလည်းပြန်လည်သုံးသပ်ခဲ့ကြတယ်လို့ဥလတ်ထုံးကပြောပါရယ်။ထောင်နဲ့ချီတဲ့တပိမောက်ဆန္ဒပြနေတဲ့ကျောင်းသားတွေဟာရန်ကုန်မြို့ကိုဥတည်ပြီးတော့ချီတက်နေကြတာဖြစ်ပါရယ်ခင်ဗျာ
။တရုတ်နိုင်ငံဟာသူ့နိုင်ငံကထုတ်ကုန်ပစ္စည်းတင်ပို့တဲ့ဆက်မှုလုပ်ငန်းခုနှစ်ခုကိုတရားမဝင်ထောက်ပံ့ဝေချပေးနေတယ်လို့အမေရိကန်ပြည်ထောင်စုကဆွဆွဲလိုက်ပါရယ်။ကျောက်ဆူရဟာလွန်ခဲ့တဲ့3နှစ်တာကာလအတွင်းတရားမဝင်အမတော်ကြီးထောက်ပံ့ငွေဒေါ်လာတန်တထောင်ထဲမှနေချထားပေးတယ်လို့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကချမှတ်ထားတဲ့ငွေကြေးထောက်ပံ့မှုဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုချုပ်ဖောက်ခဲ့တယ်လို့အမေရိကန်ကုန်သွယ်ရေးကုသန်းရောင်းဝယ်ရေးကိုယ်စားလှယ် Michael Froman ကပြောပါတယ်။တရုတ်ချီမင်းနဲ့အထက်ကျဆူရင်တပ်တုနဲ့ဓာတ်ပစ္စည်းဆေးပစ္စည်းဆောက်လုပ်ရေးနဲ့စိုက်ပျိုးရေးဆိုင်ရာဆက်မှုလုပ်ငန်းတွေဟာတရုတ်ဆူရရဲ့အမတော်ကြီးချပေးတာကြောင့်အကျိုးအမြတ်တွေရနေတယ်လို့လည်း Mr. Foreman ကပြောပါတယ်။ဒါအပြင်ဒီလိုအမတော်ကြီးချပေးတာကြောင့်အမေရိကန်လုံသမားတွေ၊လယ်သမားတွေနဲ့ထရိတ်ဆန်မွေးမြူရေးလုံသမားတွေအပြင်စီးပွားရေးလုပ်ငန်းရှင်တွေတို့လုပ်ငန်းဆိုင်ရာပြန်ဆိုင်မှုရော့ပါလီလာစေတဲ့အပြင်အလုပ်နဲ့လစာဆိုင်ရာပါချင်းချောက်မှုတွေခံနေရတယ်လို့လည်း Foreman ကပြောပါတယ်။ ဒါဟာစက်တင်ဘာလတည်းတရုတ်သမ္မတရှီဂျင်းပင်ကအမေရိကန်ပြည်ထောင်စုကိုတရားဝင်လာရောက်လက်ပတ်ဖို့တရုတ်သမ္မတနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့တယ်လီဖုန်းနဲ့ဆက်သွယ်ပြီးအစီအစဉ်တွေလုပ်ခဲ့ပြီးတဲ့နောက်တရက်မှဖြစ်ပွားခဲ့တာဖြစ်ပါတယ်
မြောက်ကိုရီးယားအစိုးရအနေနဲ့တရင်အချက်လက်စီစဉ်မှုပေါ်မှာထိန်းချုပ်နေတဲ့ပြန်လူခွင့်ရေးချိုးဖောက်မှုအရှိဆုံးနိုင်ငံအဖြစ်ကနေပယ်ဖျက်ဖို့ပုံမခက်ခဲတယ်လို့အမေရိကန်အခြေစိုက်လူခွင့်ရေးအဖွဲ့ကြီးဖြစ်တဲ့ Human Rights Watch အဖွဲ့ကြီးကပြောဆိုလိုက်ပါတယ်ခင်ဗျာ
Direct
from Washington The Voice of America The OA ဂျာတာပရင်းနေနေခင်တဲ့တွင်ကိုဥဆက်မိုးဝင်တဲ့ဒေါ်လာလာတန်တို့ကပြောသွားတာပါရှင်ဒီကနေ့ဟာမြမလွတ်လပ်ရေးရရှိဖို့အရေးပါခဲ့တဲ့တိုင်းရင်းသားတွေစီးလုံးညီညွတ်မှုကိုပြနိုင်ခဲ့တဲ့ပင်လုံစာချုပ်ကြီးချုပ်ဆိုနိုင်ခဲ့တဲ့ပြည်ထောင်စုနေ့ဖြစ်ပါတယ်။လွန်ခဲ့တဲ့68နှစ်1948ခုနှစ်ဖေဖော်ဝါရီလ12ရက်နေ့မှာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းဦးဆောင်ပြီးတောင်ပေါ်မြေပြတ်တိုင်းရင်းသားအားလုံးဗြိတိသျှနယ်ချဲ့ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရဖို့ရှမ်းပြည်တောင်ပိုင်းပင်လုံမြို့မှာသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာပါ။ကိုယ်ပိုင်အုပ်ချုပ်ခွင့်ဒီမိုကရေစီစနစ်နဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ဖို့တက်ရောက်လာတဲ့ရှမ်းကချင်ချင်းတိုင်းရင်းသားခေါင်းဆောင်တွေကသဘောတူညီခဲ့ကြတာပါ။ဒါကြောင့်လေဗိုလ်ချုပ်အောင်ဆန်းကသူ့လောက်ကျန်မခံရခင်ရပ်ပိုင်းအလို1948ခုဇူလိုင်လ13ရက်နေ့မှာပြောကြားခဲ့တဲ့မိကွန်းမှာလည်းနိုင်ငံစည်းလုံးညီညွတ်ရေးဟာအလွန်အရေးကြီးနေကြောင်းအခုလိုပြောသွားပါရစေ။
တိုင်းရင်းသားချင်းချင်းညီညွတ်ရေးတိုင်းရင်းသားလူထုညီညွတ်ရေးသာပါသမားရဲ့ညညတာတုံမလို့ကျင်ပါဘူး။တိုင်းရင်သားချင်းချင်းညညရဲ့တိုင်းလူပြည်သားလူထုညညရဲ့အဲ့ဒီညညရဲ့နှစ်ခုမရှိသမျှကာလပတ်လို့ဟဲ့ဒီတိုင်းပြည်ဟာလွတ်လပ်ပင်လွတ်လပ်ရတော့လည်းပဲအဲသာတိတက်တဲ့အဲဆိုးရလှုပ်လှုပ်ဖားတဲ့တိုင်းပြည်ဖြစ်နေပါတယ်။ကျွန်တော်ပြောချင်အဲ့ဒီတော့ကဒီနှစ်ခုကိုခင်ဗျားတို့ကမပြတ်ပါဒီနဲ့ဘသူကဘာလို့လို့အပြစ်ပါဒီနဲ့ဟဲ့လားအင်မတန်အရေးကြီးပါလေ
လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းပြောသားသလိုအနာဂတ်ပြည်ထောင်စုနိုင်ငံတော်ထူထောင်ဖို့တိုင်းသားစီလုံးညီညွတ်မှုအရေးကြီးတယ်ဆိုတာကိုဝိုင်းဝန်းအကောင့်ထဲဖို့စူးစမ်းဖို့လူနေကြောင်းဒီကနေ့တိုင်းသားခေါင်းဆောင်တွေကလည်းရှုမြင်သုံးသပ်ပါတယ်ဒါအပြင်ပင်လုံစာချုပ်မှာပါတဲ့အချက်တွေကိုလက်တွေ့အကောင့်ထဲပေါ်လာဖို့ညှော်လင့်ကြောင်းရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကြပ်ဖြူပါတီဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကအခုလိုပြောပါတယ်
။ပြည်လုံးဆွေချုပ်မှာရေးထားတာကဒီရှမ်းပြည်နဲ့မာကိုပိုင်အုပ်ချုပ်ခွင့်ရရှိရမယ်ဆိုတော့ပြည်လုံးဆွေချုပ်မှာအပိုင်ငါးမှာပြထားနေရ။တောင်တန်းပြည်သားဒီနယ်တွေပါပေါ့နော်။တော့ကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ပြတ်ထားခွင့်ရရှိရမယ်ဆိုပြီးတော့အဲ့လိုရေးထားတယ်။အဲ့ဒါခဏလေးသူတို့တိုင်းသားတွေအားလုံးပါကျွန်တော်ရှမ်းနေမဟုတ်ပါဘူး။ဖက်ဒရယ်ပြည်ထောင်စုကိုမျှော်မှန်းကြရလေ။ကိုယ်ဖက်ဒရယ်ပြည်ထောင်စုပုံစံဖြစ်ပေါ်လာမဲ့အလားလာတော့ရှိလာတယ်ပေါ့ဗျာဒီလိုဖြစ်စီဖြစ်ဦးမှာမလို့အဲ့လိုအလားလာလို့တော့ရှိလာပြီပေါ့ဥပဒေအုပ်ချုပ်ရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်တန်တူညီတူခွင့်ရေးဒီလိုပုံစံရမယ်ဆိုလို့ရှိရင်ဒါနေမတက်လို့ဆိုတော့ဖြစ်လာကြအကြောင်းရှိတော့
လက်ရှိပြုပြင်ပြောင်းလဲရေးကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအနာဂတ်ပြည်ထောင်စုတိုင်းပြည်ဖြစ်လာဖို့ဆိုရင်တိုင်းရင်းသားတွေရဲ့စီးလုံးညီညွတ်မှုဟာအရေးကြီးနေတယ်လို့ကချင်လွတ်တော်အမတ်ဒေါ်တွဲဘူးကပြောပါတယ်
ကချင်တိုင်းသားတွေကတော့ဒါပြည်ထောင်စုကြီးပေါ်ပေါက်လာတယ်ဆိုတာဗိုလ်ချုပ်အောင်ဆန်းကျောင်းပါဗိုလ်ချုပ်အောင်ဆန်းကဒီတောင်ပေါ်မြေပြန့်ပေါ့နော်ခွဲခြားပဲလူလတ်ရင်းယူဖို့အတွက်ဒီပန်းခဲတဲ့အတွက်ဗိုလ်ချုပ်နဲ့အတူပေါ့နော်ကျွန်တော်တို့ကပြည်လုံးစာချုပ်မှာဒီလက်မှတ်ထိုးမှဒီပြည်ထောင်စုကြီးဆိုတာပေါ်ပေါက်မှကျွန်တော်တို့လူလတ်ရင်းကိုကြားယူခဲ့ခြင်းဖြစ်ပါလေဒါဆိုရှင်လည်းအစီလုံးကြီးရဲ့ကြားယူခုဖြစ်ပါတယ်အဲ့ဒါဒီကနေ့ကျမတို့ပြည်ထောင်စုကြီးဆိုတာဗိုလ်ချုပ်မျိုးမန်းရဲ့ပြည်ထောင်စုကြီးဆိုတာပြည်ထောင်စုဆိုတာရှိပြီလေကျမတို့ရဲ့ပြည်ထောင်စုဆိုတာတန်းတူညီအခွင့်အရေးရှိဖို့ဖြစ်ပါတယ်။တိုင်းသားအလုံးစီလုံးညီညွတ်စွာနဲ့ကျမတို့ကပြည်ထောင်စုကြီးတစ်ခုရဲ့မှာပြည်ပြည်ရှင်ရှင်နဲ့တန်းတူညီအခွင့်အရေးရှိခံစားဖို့လေကျတော်ရဲ့နိုင်ငံအများကြီးနောက်ကျနေတာဝိုင်းဝန်းကြိုးပမ်းဆောင်ရွက်ဖို့အတွက်အဓိကအရေးကြီးနေပါတယ်လို့ကျမပြောချင်ပါတယ်
။တစ်ဖက်မှာလည်းအနှစ်သာရရှိတဲ့ပြည်ထောင်စုစနစ်တိဆောက်နိုင်ဖို့ဆက်ပြီးစ조사ရမှာဖြစ်တဲ့အကြောင်းရခိုင်အမျိုးသားပါတီကြောက်ဖြူမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှင်ကပြောပါတယ
်အခု2008ဖွဲ့စည်းပုံအခြေခံဥပဒေကိုအကြောင်းပြုပြီးတော့အရင်ကတည်းကမရှိခဲ့တဲ့ဒီတော်စုလွှတ်တော်ပြည်တော်စုဆိုရပြည်နယ်လွှတ်တော်ပြည်နယ်ဆိုရဆိုရရှိလာပြီးအဒီဟာကြီးကအစ်စ်သားရအဖြစ်တိုင်းသားကြီးအတွက်တကယ်တိုင်းရင်းသားအလုံးတန်းတူညီသူရှိတဲ့ဒီဆောင်စုရောမဟုတ်သေးဘူးတန်းတူညီသူရှိတဲ့ပြည်တော်စုဖြစ်အောင်လုပ်ကြအောင်ပါပဲအဲ့လိုလုံနိုင်တဲ့အခွင့်အလမ်းဒီပေါ်လာဖို့အတွက်ကျွန်တော်တို့ကပြောလင်းပြီးတော့ဒီလွှတ်တော်ထဲလည်း အဲ့လိုကြိုးစားနေတာပဲလွတ်တော်ပြင်မှာကနိုင်ငံသားတွေတိုင်းရင်းသားတွေလည်းဒီလိုကြိုးစားနေတာပဲကျွန်တော်တို့ပြောနေချက်ရှိပါသေးတယ်
ဒါကတော့68နှစ်မြောက်ပြည်ထောင်စုနှစ်အခါသမယမှာတိုင်းသားကောင်းဆောင်တချို့ရဲ့စစ်မှန်တဲ့ Federal ပြည်ထောင်စုပေါ်ပေါက်လာဖို့သဘောထားအမြင်တွေကိုစူးစီးတင်ပြခဲ့တာပါရှင်။အခုဆက်လက်ပြီးတော့ကိုကန့်ဒေတာကနောက်ဆုံးအခြေအနေတွေကိုပြောပြမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေတာလောက်ကင်မြို့ကိုအင်္ဂါနေ့ညကလက်နက်ကင်တပ်ဖွဲ့တွေကနေပြီးတော့လက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အရက်သားဝန်ထမ်းတွေနဲ့လုံခြုံရေးတပ်ဖွဲ့15ယောက်လောက်ကြာဆုံးခဲ့ပါတယ်။ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကအပြည့်အစုံပြောပြမှာပါ။
ဟုတ်ကဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာအစိုးရတပ်နဲ့မြန်မာပြည်အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့တို့ဒီလ9ရက်နေ့ကစတင်ပြီးတိုက်ပွဲတွေပြင်းထန်နေရာကပြီးခဲ့တဲ့ညကတော့လောက်ကင်မြို့ကိုအဝေးကလက်နက်ကြီးနဲ့လာရောက်ပစ်ခတ်တာကြောင့်အသေးအပြောက်တွေရှိခဲ့ပါတယ်လောက်ကင်မြို့အတွင်းခါစတာခေါ်နေကြဆောင်တပ်ဖွဲ့ရုံနဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသအုပ်ချုပ်ရေးရုံးကိုတိုက်ခိုက်ခဲ့တာကြောင့်အသေးအပြောက်များကြောင်းကွန်းလုံမြို့နယ်ကကိုကတ်အမျိုးသားပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဟော်လျှောက်ချမ်းကအခုလိုပြောပါတယ
်ဟိုကျွန်တော်တို့စကားဆိုင်ရုံးလက်လာပြဆိုနေပေါ့အဝေးအလားပြစ်တာပါစကားဆိုင်မိုးရုံးလာအားသာလာပြစ်ရဲ့နော်နောက်ကဟိုကျွန်တော်ကိုကအုပ်ချုပ်ရုံးလက်လာပြစ်အစနိုင်ညစနိုင်ကျွန်တော်တို့ကိုကဥချွေးရင်ရုံးအဖွဲကရေးပေါ့နော်ဒါကိုကျွန်တော်တို့လူချင်းရေးက6ရက်တည်သွားတယ်ကျွန်တော်တို့ဝင်ထမ်းပေါ့ဝင်ထမ်းက4ရက်တည်သွားတယ်ဒီဆုံးရင်ရေးပေါ့က9ရက်တော့ on spot တည်သွားတယ်ကျွန်တော်တို့ရှိုံပို့တယ်ရှိုံပို့ပြီးတော့ကျွန်တော်တို့ကုလင်တယ်ကုလို့မရဘူးဟာ
ဒီတဲ့င်းနဲ့ပတ်သက်ပြီးလောက်ကင်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုမေးမြန်းပေမဲ့အတိအကျမသိသေးကြောင်းပြောပါတယ်လူမှုကွန်ရက်စာမျက်နှာတွေမှာတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစည်းယုံရန်လုံကျိုင်းရဲစခန်းနဲ့လောက်ကင်အချင်းထောင်တို့ကိုပြစ်ခတ်တိုက်ခိုက်တာတွေရှိပြီးလောက်ကင်မျိုးအဝင်ရန်လုံကျိုင်းရဲစခန်းအသိခံရကြောင်းလည်းဖော်ပြပါတယ်လောက်ကင်မျိုးအခြေအနေကိုသိနိုင်ဖို့လောက်ကင်ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကုန်းလုံးရဲစခန်းကိုဆက်သွယ်ရမှာတော့အသေးပြောက်ရှိတာကြားသိကြောင်းနဲ့လောက်ကင်နဲ့တာရွှေထံပတ်ဝန်းကျင်မှာတိုက်ပွဲတွေဖြစ်နေကြောင်းပြောပါတယ် MNDAA ခေါ်ကိုကန့်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွတ်မြတ်လင်းကဒီကနေ့တိုက်ပွဲတွေညင်သက်နေကြောင်းနဲ့ရဲစခန်းကိုတိုက်ခိုက်တာမရှိကြောင်းပြောပါတယ
်ဟောမရှိပါဘူးဟောမနေ့ညတော့မရှိတယ်မနေ့ညကတာခါကလောက်ကင်ကိုတိုက်ပါတယ်ရဲစခန်းတော့တိုက်တာမရှိပါဘူးတော့
ကိုကန့်တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကမနေ့ကနဲ့ဒီကနေ့နှစ်ရက်မှာလောက်ကင်မြို့ကိုအစိုးရဘက်ကတပ်အင်အားစစ်ကားအစီး100လောက်တက်လာကြောင်းလည်းပြောပါတယ်လက်ရှိကိုကန့်ဒေသအတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတအန်းခေါ်ပလောင်တပ်ဖွဲ့ TNLA နဲ့ရခိုင်တပ်မတော် AA တို့လည်းပါဝင်တိုက်ခိုက်နေပြီးပလောင်တပ်ဖွဲ့ကနိုင်ငံခြားရေးတာဝန်ခံတပ်ပန်းလှကတော့အစိုးရဘက်ကစစ်အင်အားဖြည့်တင်းလာတာကြောင့်တိုက်ပွဲတွေပုံမူပြင်းထန်လာနိုင်တယ်လို့သုံးသပ်ပါတယ်
အစရတပ်ကအင်အားပါပစ်စမှုတော်တော်လေးကများလာကျွန်တော်သိရတယ်။မနေ့ကတုန်းဆိုရင်လည်းဒီသမတုံးတုံးကာစီ40ကျော်ငါးစီနဲ့40ကျော်လောက်တက်သွားတယ်။အဲဒီဒီစကားခါဘက်ကလည်းပြန်ပြီးတော့တက်လာတယ်။ဆိုတော့ဟိုဘက်ကတော့ဆက်လက်ပြီးတော့ပြန်ထန်ဖို့ရှိတယ်လို့ကျွန်တော်သုံးသပ်ရပါတယ်။
ကိုကန့်ဒေတာအတွင်းတကြောပြန်တိုက်ပွဲတွေဟာဖေဖော်ဝါရီလ12ရက်နေ့မှာအစိုးရနဲ့တိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေပြည်တွင်းငြိမ်းချမ်းရေးအတွက်သဘောတူညီချက်တရလက်မှတ်ရေးထိုးဖို့ပြင်ဆင်နေချိန်မှာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ် MNDAA ခေါ်ကိုကန့်တပ်ဖွဲ့ဟာ2009ခုနှစ်ကဖြစ်ပွားတဲ့တိုက်ပွဲတွေအပြီးတိတ်ဆောင်သွားခဲ့တဲ့ဥဖုံးကြားရှင်ဦးဆောင်တဲ့အဖွဲ့ဖြစ်တယ်လို့1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးစစ်အစိုးရနဲ့ပထမဆုံးအပြစ်ခတ်ရစဲခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်
။ VOA သတင်းတောက်ကိုမိုးစောပါရှင်။အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးမနေ့ကကျင်းပတဲ့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲကျောင်းသားတွေတောင်းဆိုတဲ့အချက်တွေကိုအစိုးရနဲ့လွှတ်တော်ဘက်ကလိုက်လျောသဘောတူလိုက်ပြီးဖြစ်ပါတယ်။အဲ့ဒီမှာကိုတိုင်သတင်းသွားယူတဲ့ကိုစီသူကအကြောင်းစုံကိုပြောပြမှာပါ။
အစိုးရလွတ်တော်မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER နဲ့ဒီမိုကရေစီပညာရေးသဘေးမောက်ကျောင်းသားကိုယ်စားလှယ်တို့လေးဝန်ဆိုင်ဆွေးနွေးခဲ့ကြတဲ့ကျောင်းသားတွေဘက်ကတောင်းဆိုတဲ့အချက်၁၁ချက်ကိုသဘောတူခဲ့ကြတာပါ။လာမယ့်ဖေဖော်ဝါရီလ14ရက်နေ့မှာဥပဒေကြမ်းအသစ်အတွက်လိုအပ်ချက်တွေကိုဆက်လက်ဆွေးနွေးသွားကြမှာဖြစ်ပါတယ်။ဆွေးနွေးပွဲမှာအစိုးရကိုယ်စားလှယ်ဖြစ်ပါဝင်ခဲ့တဲ့တမရယုံဝင်ကြီးဦးလာထွန်းကဆွေးနွေးပွဲအောင်မြင်မှုအပေါ်မှာအခုလိုပြောပါတယ
်။ပြောမယ်ဆိုရင်တော့ဒါဒီနေ့ဆွေးနွေးမယ့်အားလုံးမှာရန်သူတွေအောင်မြင်တယ်လို့ကျွန်တော်ပြောပြမယ်။ဒီလိုအောင်မြင်တာလည်းပဲကျွန်တော်အားလုံးရဲ့ဂျင်းထဲမှာရှိနေတဲ့တိုင်းပြည်ပေါ်မှာမိမိရဲ့တိုင်းပြည်ကိုမျိုးတွေ့တဲ့ပုံတိုင်းပြည်ကိုဘက်ဆိုမျိုးတွေ့တဲ့ပုံကိုဒီမှပြီးတော့မှ ကျွန်တော်တို့ဆွေးနွေးတိုင်ပင်ကြပါတယ်။တကယ်ဖြစ်စဉ်တွေကိုလည်းကျွန်တော်တို့ပြန်လည်တော့သင်ခန်းစာယူပြီးဆွေးနွေးကြပါတယ်။
ကျောင်းသားတွေဘက်ကတောင်းဆိုတဲ့အချက်၁၁ချက်အထဲတမကများတရားဝင်အတိမတ်ပြုရေးမတန်ဆွမ်းကလေးများအတွက်လူတိုင်းအကျုံးဝင်ပညာရေးအလေတန်းအဆင့်မသိမနေရပညာရေးစတဲ့အချက်တွေပါဝင်ပါတယ်တောင်းဆိုချက်၁၁ချက်သဘောတူခဲ့ပေမဲ့လမ်းလျှောက်ချီတက်နေတဲ့သပိတ်မောက်ကျောင်းသားတွေကတော့သပိတ်တွေကိုဆက်လက်ထားရှိနေဦးမယ်လို့ကျောင်းသားကိုယ်စားလှယ်ကိုစရာလိုင်ကပြောပါတယ
်သပိတ်တွေဆက်ရှိနေပါဘူးလားအားကြောင့်လဲဆိုတော့ကျွန်တော်ခုနပြောခဲ့သလိုပဲကျွန်တော်ဖြစ်စဉ်သုံးခုပါဖြစ်စဉ်သုံးခုမှာဒီကနေ့ဖြစ်စဉ်တစ်ခုပဲအောင်းမိပါတယ်၁၁ချက်ကိုမှားပြီးအစိုးရနဲ့ညီနက်ပြုဆောင်ကြခဲ့တယ်ဆွတ်တော်လည်းဆွတ်တော်ကြခဲ့တာဟုတ်ကဲ့မယ်ဒုတိယအဆင့်အနေနဲ့လည်းအမကတူရခဲ့ပါတယ်အញ្ញိုင်းမင်းကျွန်တော်ကကျွန်တော်လက်စလုံးနေမှာဖိနိုင်းရေးဆွဲပြီးတော့16ရက်နေ့အမီဖွတ်တော်မှာတင်ပေးမယ်ဆိုတော့အမကချက်တူရခဲ့တယ်တတိယဖြစ်စဉ်တတိယဖြစ်စဉ်အနေနဲ့နောက်ဆုံးအပိသက်ဒီဖြစ်စဉ်တစ်ခုလုံးမှာရှိတဲ့ဥပဒေပြင်ဆင်ရေးဆိုတဲ့ကိစ္စကြံပါတယ်အဲဒီဥပဒေပြင်ဆင်ရေးဆိုတဲ့ကိစ္စဟိုဖွတ်တော်မှာဘယ်လိုဆောင်ရွက်လဲဆိုတော့ကျွန်တော်ဆက်ဆောင်ချင်ပါဘူး
အခုဆွေးနွေးပွဲအပေါ်မှာ NNEA ကတော့ထောက်ခံကြိုးစားတဲ့အကြောင်းဒါဟာမြန်မာနိုင်ငံပညာရေးအတွက်အောင်မြင်မှုတစ်ခုဖြစ်ရှုမြင်တဲ့အကြောင်းဒေါက်တာသိန်းလွင်ကပြောပါလေ
။ဒီလိုစီပညာရေးစနစ်ကိုအားလုံးချင်းနဲ့အောင်ကျောင်းသားတွေကဆရာတွေကမိဘတွေကအားလုံးချင်းနဲ့လက်ခံတဲ့ဒီလိုစီပညာရေးကိုတောင်းပန်ဖို့ဒီလိုဒီလိုစီပညာရေးနဲ့ပြီးတော့အရေးကြီးပြွားတဲ့ပညာရေးတွေကိုကျွန်တော်ရဲ့ကလေးတွေညီငယ်တွေကိုကျွန်တော်တို့လက်ဆင့်ကမ်းနိုင်အောင်ဒီလက်ဆင့်ကမ်းဖြစ်ပါတယ်။ကျွန်တော်တို့ကလေးတွေပညာဉာဏ်ပြည့်ဝသွားပြီဆိုရင်ဒီဦးချင်းနဲ့ဖွံ့ဖြိုးတိုးတက်တယ်ကျွန်တော်တို့ရဲ့နိုင်ငံရဲ့ပုံမှန်ဖြစ်တယ်။ဒါကျွန်တော်တို့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်အောင်မြင်တဲ့အခြေခံဖြစ်ပါတယ်။ဒီအတွက်ဒီရှင်းလင်းပွဲမှာပါဝင်တဲ့ပုဂ္ဂိုလ်အားလုံးဒီရှင်းလင်းပွဲကိုစောင့်ကြည့်နားထောင်နေကြတဲ့ပြည်သူလူထုတို့ဒါကျွန်တော်တို့ရဲ့အောင်မြင်မှုအပေါ်မှာဒါကျွန်တော်တို့ရဲ့အောင်မြင်မှုဟာပြည်သူလူထုရဲ့အောင်မြင်မှုဖြစ်ပါတယ်။ပြည်သူလူထုရဲ့လူလားချက်တွေကိုဆောင်ရွက်တာဖြစ်ပါတယ်။အဲဒီအတွက်ပြည်သူလူထုရဲ့လူလားချက်တွေကိုကျွန်တော်တို့အဖွဲ့၄ဖွဲ့စလုံးကဆက်လက်ပါဆောင်ရပါမယ်လို့ဒီနေရာနေခရီးပြုကြပ
ါအမားရင်းတွေရှိနေတဲ့ပညာရေးဥပဒေကြမ်းကိုအခုပညာရေးလေးပွင့်ဆိုင်ဆွေးနွေးပွဲကရလတ်တွေနဲ့ပြင်ဆင်သွားဖို့လွှတ်တော်ကဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လွှတ်တော်ကိုစားပြုတက်ရောက်ခဲ့တဲ့ဦးသိန်းဆွေကပြောပါတယ
်ဆက်လက်ပြီးတော့မှအသေးစိတ်ဆွေးနွေးရမယ့်အခြေအနေတွေရှိပါတယ်ဒီ14ရက်နေ့မှာဆွေးနွေးပါမယ်ပြီးရင်အမြန်ဆုံးပဲကျွန်တော်တို့လွှတ်တော်ပြင်တဲ့အခါမှာလည်းပဲကျွန်တော်တို့လွှတ်တော်အနေနဲ့ဒီအမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းပြင်သွင်းလာတဲ့အခါမှာထွတ်တော်မှာအများဆုံးဆက်လက်ဆွေးနွေးပြီးတော့မှာကျွန်တော်တို့ထွတ်တော်ရဲ့လူမျိုးလုံးလူမျိုးခံရအတိုင်းဆက်လက်ပြီးတော့မှာအများဆုံးဖြစ်အောင်ဆောင်ရွက်ပေးပါမယ်လို့ကျွန်တော်တို့ကကျွန်မများစိတ်ချမ်းမှာတရားကြီးကြည့်ပြီးတော့မှာစိတ်ပြေးသွားအောင်လုပ်ကြရတယ်ဒီသူအပြည့်ပြည့်သားအမှုသားပညာရေးဥပဒေကြမ်းကိုလည်းကျွန်တော်တို့ဆက်လက်ပြီးမှာအားလုံးရဲ့သဘောဆန္ဒနဲ့ကောင်းဆုံးဖြစ်တဲ့ဒီခုဖြစ်အောင်ပြင်ဆင်သွားဖို့ဆက်စပ်ကြည့်ပါလေ
ရန်ကုန်မြို့ကိုချီတက်သပိတ်မှောက်နေတဲ့ကျောင်းသားတွေအနေနဲ့ကတော့ဖေဖော်ဝါရီလ14ရက်နေ့မတိုင်ခင်ရန်ကုန်မြို့ကိုမလာရောက်ကြဘူးညှိနှိုင်းထားတယ်လို့ကျောင်းသားခေါင်းဆောင်တွေကပြောပါတယ်ဖေဖော်ဝါရီလ14ရက်နေ့မှာပြုလုပ်မဲ့ပညာရေးဥပဒေကြမ်းသစ်ရေးဆွဲရေးဆွေးနွေးပွဲကနေရရှိလာမဲ့အချက်တွေကိုလာမဲ့ဖေဖော်ဝါရီလ16ရက်မှာပြုလုပ်မဲ့လွှတ်တော်အစည်းအဝေးမှာတင်ပြသွားကြမှာဖြစ်ပါတယ်လွှတ်တော်ကပညာရေးဥပဒေကြမ်းအသစ်ကိုအတည်ပြုပြီးတဲ့အခါမှသာသပိတ်မှောက်ကျောင်းသားတွေအနေနဲ့သပိတ်လှန်မှုညှိနှိုင်းသွားမယ်လို့ကျောင်းသားကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ
ကိုစီတူပါရှင်မြန်မာနိုင်ငံက white card လို့ခေါ်တဲ့ယာယီတပ်တွေကလက်မှတ်တွေ2015ခုနှစ်မတ်လ31ရက်နေ့မှာတက်တန်းကုံဆုံးတော့မယ်လို့နိုင်ငံတော်သမ္မတရုံးက February 17ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့သမ္မတအနေနဲ့နိုင်ငံသားစီစီရေးလုပ်ငန်းတွေကိုရက်သက်မှတ်ပြီးတော့တိတိကျကျဆောင်ရွက်လာတဲ့အပေါ်မှာကြိုဆိုပေမဲ့ယာယီတပ်တွေကလက်မှတ်ဘယ်သူတွေရထားသလဲဆိုတဲ့အချက်ကိုတော့ပြန်ပြီးစစ်ဖို့လိုမယ်လို့ပြောပါတယ်။အပြည့်စုံကိုတော့ကိုစော်ဝင်းလိုင်ကပြောပြမှာပါ
။2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပြီးပြည်လုံးကျွတ်ဆန္ဒခံယူပွဲတွေမှာ white card ယာယီတပ်တွေကကပ်ပြားကန်ဆောင်ထားသူတွေပါမဲပေးခွင့်ရှိတယ်ဆိုတဲ့ဥပဒေမူကြောင်းကိုသမ္မတက February 10ရက်နေ့မှာလက်မှတ်ထိုးအတည်ပြုလိုက်ပြီးနောက်တစ်နေ့February 17ရက်နေ့မှာသမ္မတရုံးကဒီကြေညာချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။သမ္မတရုံးကြေညာချက်ထဲမှာတော့လက်တလော white card ကန်ဆောင်ထားသူတွေရဲ့ကပ်ပြားအားလုံးဟာလာမယ့်မတ်လ31ရက်နေ့မှာတက်တန်းကုံဆုံးတော့မှာဖြစ်ပြီးအဲ့ဒီလူတွေအနေနဲ့မေလ31ရက်နေ့နောက်ဆုံးထားပြီးပန်းရောင်နိုင်ငံသားကနဲ့လာရောက်လဲလှယ်ကြရမယ်လို့သမ္မတရုံးကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ AMP ရခိုင်အမျိုးသားပါတီခေါင်းဆောင်လည်းဖြစ်အမျိုးသားလွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်တာအေးမောင်ကတော့သမ္မတရုံးကြေညာချက်ကိုကြိုဆိုပေမဲ့ white card ယာယီတက်တေကန်ကတ်တွေဘသူတွေကိုထုတ်ပေးထားတယ်ဆိုတာအသေးချာပြန်လည်စစ်ဖို့လိုမယ်လို့ထောက်ပြပြောဆိုပါတယ်
။ဘာကြောင့်ယာယီတက်တေကန်ကတ်ကိုပေးတယ်လဲ1980နိုင်ငံသားဥပဒေအကျုံးဝင်ပြီးတဲ့နောက်မှာ Tajang Yayi Petikan Kako, Pedre, Pejin, Ubreya, Chongwajin, Shimishi, General Pianle, Fizia Metawandi, Pianzu, Soya Ye, Shinni Chok Pawin, Lauga Wanikan and Chungin Epokurima Tawan Shiba. Ero, Dinetamana Peka, the Kausen Haku, Masha Tongsedi and Nima, Yayi Petikan Kai Tatango Tama Chindi, Manelo Chino Tumba Pare. Tapi tiap muka sore tahun siye dengan orang cikliha, pikir kalagriya, tapi teme itu ya, nongga, tunggu aja tu lepas siapa. Bagaimana sih, yang itu dekat kan, aku payah me, aje ni di, tunggu aja sih ni nampai mama siapa. Hari tu boleh ada tunggu dalam sih, tanya dah wekima, yang itu dekat kan, aku, no, tanya dahu tanda yang wek ke dole bet, ni yang tanya dahu yusa ke boleh siapa pukul lego, bagaimana? Yayi Tatikan Kako Pida Gedre to a Tatanago, Lawaka Wintana Shia Bali. Who Nangano Domaye Pinchinche, Kaniati Kalata Machedi, Yayi Tatikan Kaka in Tare Poku with him, Tayin Daru Pane, A Tayin Daru, a man so Natosena, Master Donkey and Matankima, Hangoa Chitin Nangana Ubria, Nangana, Santa Kugu, Tama Biba, Sure, Kaniati, no judge a party to Tumba.
Waika can sound Tadurigo, Payo Nangana Kabia appear, Pianlet and Yamale, Tizen Nangana Sisi Ubri Ya Sisibi, Nangana Pipanguin Ubri Ne Kanyimada, Payo Nangana Kabiago, Tobima Pidello, Tamarayon Jinja Jama Popiabare. Tabime, Tatongoya Shisanakuni, Nangana Ubri, a deep Ubri and Abima, Yayi Tadigan Kabiari, Tobira Shigerajan, a Yinchitanga and Nangana Pi Ubri in a Shina Muni, Pinere Dre, Daha Megon Toxia Pinere Lule, Dada Imonga Piobare.
เป็นเลยลูกเดียวเลยน้องทั้งกูอ่านเสร็จที่ที่เราพูดมาในงานด้วยนี่แทนตุ้มยาสับปูเป็นเช่นนิวบรีนิวบรีอยากไปทำอะไรส่วนเองโอ้อะไรนิวบรีอาณาจักรเก่าตัวเองมาทั้งกูอ่านเสร็จที่ในงานนั้นนิวบรีอาณาจักรเอาเงินไปพิจิตรอะไรนิวบรีนักคู่ด้วยมาเป็นนิวบรีกับปูใครมาเลยตุ้มยาเพียงทั้งกูอ่านเสร็จที่ในนอกไปมาเป็นเลยนิวบรีมาปูเป็นกับเดียวเว้นตลอดอะไรนิวบรีมาปูเป็นกับเดียวส่งเพื่อสิ่งที่เราเป็นเลย ยาอีตัดเด็กขังกันยังกาลัตมาจากกูบ้าจังโน้นกูเป็นสิงห์เรียกมาชิเคดเลยกูมาบ้าจังแต่งานนู้นทำอะไรยากาลัตมาเช่นนี้มาชิกาตรงสิทธิ์ที่กูทำมาอย่างนี้ดาริลูกเราไม่กูชิลาราบุเลยแต่ตัวบ้าไปพี่ดาริลูกพิงเจ้าทุกที่นั่งงานยืดทุกที่จะดีดีคู่กูนั่งงานนู้นทำอะไรยี่ตะก้า ตรีเดียชีสวาพิ้งชิงกันเจนโลจโนตุ่มเดปาร์เอร่าจังใช้ดัดดิคังกันในประเทศไต้หวันกันนะกงลุงมาชาตงเสียดีเนี่ยด้วยมามีวิญญาณนะก็โน่นแต่ตาวงยะโน่เป็นแต่ตัวลูกบาสุรจงจัดเจตคู่กับอีมีเงินออกมาชีเดโลจโนตุ่มเดปาร์ดีจีนยาเจฮะสุยากันในงานนั้นซีจีเชนลงงานโง่โมบุนทุสิมันเจอันนี้เนี่ยเชมีสังยนิจิยาดิเซริบันพิเดลุเลยตำรายงจีนยาเจมาพบยาบาร์เอ
โมบุนทุสิมันเจกูคอนเทนต์พบว่าด้วยแต่ในตาจีปีเนี่ยขยายมีเนี่ยยักษ์เวจีว่าอุสุจิจามุกอมติมยังอาจจะเสียงสังเยาะพอด้วยตำรายงงานยุ่งจ้าเจ้าทุกทารุเลยจีนยาเจ้ามาพบยาทับอะไรยินเสียงสุยาเลทดงอ่ะไว้กับยาอีตัดเด็กงานเล่ามาแก่สังทารุเรนเน่ลูรุสานะขันยูบุรีป่าวเองพิทุลโลดอมีตาโลดอเนี่ยแต่ในตาจีโลดอริมาว่าแม่เป็กเวนเป็กเก็บไม่ณท้องเสียพอจีบงเชิงอุบลีมาโรอะไรลูกพบยาทั้งเจ้ามีชีบ่าว
ถ้าจะเล่นปีรองสุดโลกอดีตผู้พิทำราอุตสิงห์กับเฟรเวอร์ลัสเซียนมาเล่ามาทุลายเดอุบลเดมูจังพอเชติยังคงมุ่งเรื่องทบกันเดือดสนับยาบริเลพิบกันบาร์คเนี่ยก็สวัสดีมาเช่จ้าดับนี้ดินเน็คเคนวิโอเอ็มยามาบายซีซันนี้ก็วอชิงตันดีซีมิโรกันในไดยัยทอลินีบาร์เช่เมื่อจากมาโรเน็คเคนอังกฤษอาทิตย์นี้ซีซันนี้ดูเอพเซนกันนารีพิเตอุจจารันไดเอ็มยามาเย่ต้องเตะเช่ตุยงจียาซีซันนี้ก็น่าเสียมาบ้าเช่
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းတို့မီတာ24 30နှင့်40လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို့16 19နဲ့25အမီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို့26 22နဲ့ဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီရှင်။VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00နာရီထိဆက်လက်ထုတ်လွှင့်မှာပါ။ line to meter 2432 40လို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ
။ဒီလိုမျိုးမိသားရဲ့အနေနဲ့ကလည်းကလေးတွေကိုသူတို့တွန်းအားမပေးသင့်ဘူး။ကလေးတွေကလည်းသူတို့စိတ်ဝင်စားသူတို့ဝါသနာပါရာဘာသာရပ်ကိုလောလောဆွာရေးချက်ပါ
သူယုံကြည်ရအစီအစဉ်မှာမက်လွင်ရမုံကဘာရီယုံကြည်တယ်လဲဆိုတာကြားမှာပါဒါအပြင်ဦးကျော်စန်သားရဲ့မြမအရေးသုံးသက်ချက်ကိုလည်းထုံးလွှင့်ပေးမှာပါရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေဘက်ကမြမနိုင်ငံအကြောင်းရေးသားချက်တွေကိုဦးဆန်မိုးဝေကစူးစီးတင်ပြပြီးတော့ဒေါ်ခင်မျိုးသက်နဲ့အတူတင်ဆက်ထားပါရရှင
်ဦးစွာပထမတင်ပြပေးခြင်းကတော့ထိုင်းနိုင်ငံတို့ The Nation သတင်းစာမှာအလီဆန်တန်ရေးသားထားတဲ့ခုကအကြဆင်းတဲ့ယောဂခံစားနေရပေမဲ့ထိုင်းနိုင်ငံမှာကျန်းမာရေးဆောင်ရှားမှုပေးဖို့ညှင်းပယ်တာကိုခံနေရတယ်ဆိုပြီးတော့ခေါင်းစဉ်တတ်ထားတဲ့ဆောင်းပါးဖြစ်ပါတယ်။ထိုင်းနိုင်ငံမှာရောက်ရှိနေတဲ့ရွှေပြောင်းအလုပ်သမားတွေအတွက်ကျန်းမာရေးအမကန်ပေးတဲ့စနစ်စတင်ကျင့်သုံးနေပြီဖြစ်ပေမဲ့လိုက်နာမှုရှိအောင်ဥပဒေအရတင်းကြပ်တမ်းမျိုးမရှိသေးဘူးဖြစ်နေတယ်လို့အစချီပြီးတော့ရေးသားထားပါတယ်။ AIDS ယောဂဝေဒနာခံစားနေရတဲ့ဇော်လို့အမည်ရှိတဲ့မြန်မာရွှေပြောင်းအလုပ်သမားလေးတယောက်ဟာအဆုတ်ထဲကိုရေဝင်ပြီးတော့အသက်ရှူမဝဖြစ်နေတဲ့ဝေဒနာအတွက်ဆေးကုသခံယူခြင်းလို့ဗန်ကောက်မြို့တော်အနီးကဆေးရုံ၃ရုံမှာကျိုးစားခဲ့ပေမဲ့ညင်းပေတာကိုခံခဲ့ရတယ်လို့ဆိုပါတယ်။နောက်ထပ်ထပ်မံကျိုးစားခဲ့တဲ့နံပါတ်၄ဆေးရုံကတော့သူ့ဆုပ်ထဲကရေတွေကိုဆုပ်ထုတ်ပေးခဲ့ပါတယ်တဲ့။ဒါပေမဲ့အဲ့ဒီနောက်ပိုင်းမှာယောဂါတက်တာမလာဘဲနဲ့ရက်ပေါင်း40အကြာမှာကွယ်လွန်သွားခဲ့တယ်လို့ရေးသားထားပါတယ်။နောက်ဆုံးသူ့ကိုအကူအညီပေးခဲ့တဲ့ဗန်ကောက်အခြေစိုက် HIV Foundation ရဲ့အဆိုအရပုံမှန်ဆေးကုသမှုခံယူခွင့်မရခဲ့လို့ဖြစ်ရတာလို့ပြောပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျော်တည်းကရွှေပြောင်းအလုပ်သမားတွေအတွက်ကျန်းမာရေးအမကန်စနစ်စတင်ကျင့်သုံးခဲ့ပေမဲ့ထိုင်းနိုင်ငံဆေးရုံတွေမှာဇော့လိုရွှေပြောင်းလူသမားတွေကိုလက်ခံပြီးတော့ဆေးကုသပေးဖို့ညှင်းပယ်နေကြတယ်လို့တာဝန်ရှိသူတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။ဒီလိုဖြစ်ရတဲ့ဟာနှစ်လမှတစ်ခါလောက်ကြုံနေရသမျှဖြစ်တယ်။တကယ်လိုအပ်တဲ့အချိန်မှာကျန်းမာရေးစောင့်ရှောက်မှုမပေးနိုင်ခဲ့ဘူးလို့ HIV Foundation ရဲ့အကြံပေး Scott Verry က Writer သတင်းဌာနကိုပြောပါတယ်တဲ့။2013ခုနှစ်ဩဂုတ်လကစပြီးတော့ရွှေပြောင်းအလုပ်သမားတဦးစီအတွက်ဘတ်2100နဲ့ကျန်းမာရေးစောင့်ရှောက်မှုအမှတ်ကန်ထားတဲ့စနစ်ကိုကျင့်သုံးခဲ့ပါတယ်။အဲ့ဒီထဲမှာ HIV ကာကွယ်ရေးစနစ်နဲ့ARVC ရယူနိုင်ခွင့်တွေလည်းပါပါတယ်။ထိုင်းလူမျိုးမဟုတ်ပေမဲ့ရွှေပြောင်းလူသမားလက်မှတ်ရှိသည်ဖြစ်စေမရှိသည်ဖြစ်စေကျန်းမာရေးအမကန်ထားခွင့်ရှိတယ်လို့ထိုင်းကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးတဦးကပြောပါတယ်။ကိုဝင်းဆောင်ချင်းမှာ HIV ပိုကူးဆက်ခံထားရတာကိုသိရတဲ့မြန်မာအမျိုးသမီးတယောက်ဟာကလေးကိုပိုးမကူးနိုင်အောင်ကာကွယ်ဖို့အတွက်ကျန်းမာရေးဆောင်ရှောက်မှုခံယူဖို့အတွက်ကြိုးစားရမှာကျန်းမာရေးအမကန်ထားတဲ့ဘတ်2100အပြင်အပူဆောင်လက်ငွေဘတ်4000လောက်ထပ်မံပေးလိုက်ရတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်အပြည့်အစုံကို thenationmultimedia.com မှာဖတ်ရှုနိုင်ပါတယ
်နောက်ဆက်ပြီးတင်ပြပေးချင်တာကတော့ပြပကတတ္တုတူဖော်ရေးကုမ္ပဏီတွေဟာမြန်မာနိုင်ငံမှာလိမ်ညာပြီးမတရားသဖြင့်လုပ်နေကြတယ်ဆိုပြီးနိုင်ငံတကာလုံခြုံရေးချမ်းသာ권အဖွဲ့ကြီးဖြစ်တဲ့ Amnesty International ကသတင်းထုတ်ပြန်လိုက်တဲ့အကြောင်းပါကနေဒါနဲ့တရုတ်ပိုင်းတတ္တုတူဖော်ရေးလုပ်ငန်းတွေဟာမုံရွာကြီးနီစီမံကိန်းနဲ့လက်ပောင်းတောင်ဒေသတွေမှာသူတို့ရဲ့အကျိုးအမြတ်အတွက်လိမ်လည်လှုပ်ဆောင်မှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုလုပ်နေကြတယ်လို့ AI အဖွဲ့ကြီးကပြောဆိုလိုက်တာပါတဘာဝပတ်ဝန်းကျင်ပျက်စီးမှုတွေညဉ့်ဉန်းမှုတွေဆိုးဆိုးဝါးဝါးဖြစ်နေပြီးထောင်ပေါင်းများစွာရှိတဲ့အနီးဝန်းကျင်ကပြည်သူတွေရဲ့နေထိုင်မှုဘဝတွေကိုချိမ့်ချောက်နေတယ်လို့ထောက်ပြထားပါတယ်ဒီကုမ္ပဏီတွေဟာတရားမဝင်လှုပ်ဆောင်မှုတွေစီးပွားရေးအရေးယူတမ်းမြစ်ပိတ်ဆို့ထားတာတွေကိုချိုးဖောက်နေတာတွေလည်း AI အဖွဲ့ကြီးကတွေ့ရှိထားတယ်လို့ရေးသားထားပါတယ်စစ်တပ်ကလဝကြီးအုပ်ထားတဲ့စီးပွားရေးလောကမှာတိုင်းပြည်ရဲ့တင်ရန်စားတာတွေကိုရောင်းချနေရမှာဥပဒေချောင်းအရထိန်းကုပ်မှုတွေအားနည်းနေပြီးလူမှုကိုနေထိုင်ရာအရက်တွေကနေအတင်းအဓမ္မမောင်းထုတ်တာငင်းချမ်းစွာဆန္ဒပြတာတွေကိုအကြမ်းဖက်ဖြိုခွဲတာတွေလုပ်နေတယ်လို့ရေးသားထားပါတယ်အပြည့်အစုံကိုတော့ amnestyusa.org မှာဖတ်ရှုနိုင်ပါတယ
်ဒါရှိမခင်ပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြနေရတဲ့ကျောင်းသားတွေနဲ့အာဏာပိုင်တွေသဘောတူညီမှုရရှိလာကြပြီဖြစ်ပါတယ်မြန်မာနိုင်ငံမှာကြုံတောင်းကြုံခဲရရှိခဲ့တယ်လို့ပြောရမယ်ဒီသဘောတူညီချက်အမှန်တကယ်ဆက်လက်အကောင့်ထဲပေါ်လာနိုင်မဲ့အလားအလာဘယ်လောက်ရှိပါသလဲ တကယ်လို့အတားအဆီးခလုတ်ကင်းတစုံတရာပေါ်လာခဲ့ရင်ဘယ်လိုကျော်လွှားသင့်တယ်လဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေးလှိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှိမြတ်ခင်ဗျာပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်တို့ကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923329994 fax number 2923329994ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တရားပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုစင်ရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ
်အခုလာမယ့်စနေနေ့ညတိုက်ရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့သရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်အခုဆက်လက်ပြီးတော့နနေခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်မှာပါ American EDN အသုံးနှုန်းသင်ခန်းစာနဲ့ပတ်သက်လို့ဒေါ်လာလတန်းကထုံးလွှင့်มาပါရှင
်ဒီနေ့ပြန်တင်ပြမယ် idiom အသုံးကတော့
lip service
ဖြစ်ပါတယ်စာလုံးပေါင်းက l i p lip ကနှုတ်ခမ်း s e r v i c e service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တူတူယောက်ယောက်တွေဆောင်ရွက်ပေးတာလို့လွန်ကောက်ထေးပေရတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ထေးပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့အီဒီယမ်ဆိုရဲတော့ဗိုက်ထေးပေကလည်းရှင်းတယ်လို့ဆိုရမှာပါကျမတို့မြန်မာနေ့စဉ်အသုံးပြရမယ်ဆိုရင်တော့ပါစပ်နဲ့လောဂိုလုပ်တာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ပါမအကုတ်လို့မရတာမျိုးကိုဆလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
သူကြီးအလုပ်ပြုတ်သွားခြင်းကစလို့ Joe ကငွေရေးကြီးအကူအညီပေးပါမယ်လို့ကြေပေးခဲ့တယ်ဒါပေမဲ့လို့ခုချိန်ထိတော့လောကကြီးပါပဲ။သူညီလေအတော့ကူဒုက္ခရောက်နေလေလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ Joe has promised to help his brother financially since he lost his job. But so far it's just lip service and his brother is in great trouble.
ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးဆိုရင်ဘယ်လိုပြောမလဲ
lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတ်တန်တင်ဆက်နေတဲ့ American idiom အသုံးနှုန်းသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးခဲ့တဲ့နောက်မှာမြမအရေးသုံးသက်ချက်ကိုထုတ်လွှင့်မှာပါမြမနိုင်ငံကိုဒီမိုကရေစီရေးအမျိုးသားတန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်အပြည့်အဝရှိတဲ့အမျိုးသားပြည်နယ်များကိုအခြေခံနဲ့စစ်မှန်တဲ့ Federal ပြည်ထောင်စုဖွဲ့စည်းဖို့68ကြိမ်မြောက်ပြည်ထောင်စုနေမှာ UNFC ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ကတောင်းဆိုလိုက်ပါတယ်။ဒီတောင်းဆိုချက်တွေအပေါ်ဘလောက်ထိမျှော်လင့်ချက်ထားနိုင်ပါသလဲ။အကောင့်ထဲပေါ်နိုင်မဲ့အလားအလာကရောဘလောက်ထိရှိနိုင်သလဲဆိုတာUNFC ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်တာနဲ့ဥကြော်စန်တာဆွေးနွေးသုံးသပ်ထားပါတယ်ရှင
်။ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့ပြည်ထောင်စုနေ့အတွက်ထုတ်ပြန်တဲ့ကြေညာချက်ထဲမှာမြန်မာနိုင်ငံကိုဒီမိုကရေစီရေးအမျိုးသားတန်းတူရေးနှင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးများအမတ်ခံချက်အပြည့်အဝရှိသည့်အမျိုးသားပြည်နယ်များကိုအခြေခံ၍စစ်မှန်သောဖက်ဒရယ်ပြည်ထောင်စုတိဆောက်ရန်ဆိုတဲ့သဘောတူညီချက်ကိုထည့်ဖို့အဲ့ဒီသဘောတူညီချက်ကိုချမှတ်ဖို့လက်မှတ်ရေးထိုးဖို့ဆရာတို့ကနိုင်ငံတော်အနာရှိပုဂ္ဂိုလ်တွေကိုဒါဆော့အော့ထားတာတွေ့ရပါတယ်တကီဇန်နဲ့ပတ်သက်ပြီးကျွန်တော်ဆရာကိုမေးမြန်းလိုပါတယ်ပထမအဦးဆုံးဒီဆရာတို့ကြီးညာချက်ကိုလက်မှတ်ထိုးဖို့တောင်းဆိုမှုကဘယ်လောက်ထိဖြစ်နိုင်မယ်အလားအလာရှိပါလဲခင်ဗျာ
ဒါကတော့ကျွန်တော်တို့တိုင်းသားတွေအားလုံးကတောင်းဆိုနေတဲ့အချက်ဖြစ်တယ်တစ်ဖက်ကပြန်ပြောမယ်ဆိုရင်ဒါပြင်လုံးမှာထိုးခဲ့တဲ့စာချုပ်ရဲ့အခြေခံမူလည်းဖြစ်တယ်။ကျွန်တော်တို့နိုင်ငံဟာတိုင်းသားလူမျိုးပေါင်းစုံနဲ့စုစည်းထားတဲ့အနေအထားဖြစ်နေတော့အဲ့လိုသဘောထားနဲ့ဟိုကျွန်တော်တို့နားလည်မှုရရှိပြီးတော့မှအဲ့လိုမျိုးအကောင့်တွေပေါ်မှာပဲဒ တိုင်းသားစည်းလုံးညီညွတ်ရေးအရခိုင်မာမယ်အဲအဲ့ဒီအပေါ်မှာလဲဒီပြည်တွင်းစစ်ပြဿနာလဲနည်းနည်းအေးချမ်းပြီးတော့ဗောလေဒါတော့ကျွန်တော်တို့အရှိကိုတက်ဆန်းလို့ရမယ်လို့ကျွန်တော်အဲ့လိုယုံကြည်တဲ့အပေါ်မှာအဲ့ဒါလိုဆုတူတာဖြစ်တယ
်ဒါတော့မျောလင်းချက်ပေါ့ဆရာရဲ့ဆရာရဲ့မျောလင်းချက်ဖြစ်စီကျင်တဲ့ဆန္ဒပေါ့ဆိုကျွန်တော်သိချင်တာလက်တွေ့မှာဖြစ်နိုင်မယ်အလားအလာရှိပါလားတစ်ဖက်ကဒါကိုသဘောတူညီခြင်းမယ်လို့ဆရာတို့ထင်ပါလားခင်ဗျာ
ငါရနေတော့တော့ကျွန်တော်တို့ဥအောင်မင်းတို့နဲ့တွေ့တယ်အမှရှိနိုင်တယ်ဥအောင်မင်းတို့ကတော့ဒါကိုကတိမပေးနိုင်ဘူးသူတို့ကတော့ဒီ program မူကိုတော့ဒီဘူးရအဖြစ်လက်ခံတယ်ဒါကိုလာမယ့်နိုင်ငံရေးဆွေးနွေးပွဲမှာဆွေးနွေးပြီးတော့ရလာတဲ့ဒီသဘောတူညီချက်နဲ့ပေါ့လေအဲ့လိုအကောင့်ထပေါ်သွားဖို့ဆိုတဲ့သဘောတော့ federal ပြည်ထောင်စုကိုတော့ရေးဘူးရသဘောတော့တိဆောက်ဖို့သူတို့လက်ခံတယ်အဲ့မဲ့သူတို့လိုချင်တဲ့မူပုံစံကဘယ်လိုလဲတော့မပြောတတ်ဘူးပေါ့ဗျာနော်ကျွန်တော်လိုချင်တဲ့ပုံစံကိုတော့သူတို့ကလက်ခံနိုင်တဲ့ပုံမပေါ်ဘူးခင်ဗျာ
ဟုတ်ကဲ့အဲ့တော့ Federal ပြည်ထောင်စုတည်ဆောက်ရေးဆိုတာအရင်တုန်းကလည်း1948ခုဖွဲ့စည်းပုံဥပဒေဟာလည်းပဲတကယ်တော့သဏ္ဍာန်ဆောင်တဲ့ Federal ပေါ့ Federal ပုံစံမျိုးကိုပြည်နယ်ပြည်မပြည်နယ်ရေးခွဲပြီးတော့လုပ်ထားခဲ့တာပဲဖွဲ့စည်းပုံထဲမှာလည်းဥပဒေတွေပြည်နယ်လုပ်ပိုင်ခွင့်တွေပိုင်းခွဲထားကြတာပဲဒါပေမဲ့အနှစ်သာရအဖြစ်သာ Federal မဟုတ်လို့တိုင်းရင်းသားဆရာတို့တိုင်းရင်းသားတော်လှန်ရေးတွေဆက်လက်ပြီးဖြစ်နေရမှာမဟုတ်ဘူးလားခင်ဗျာအဲ့တော့အခုလည်းပဲ
ဟုတ်ပါတယ်ဟုတ်ပါတယ
်အခုလည်း Federal ပြည်ထောင်စုတည်ဆောက်မယ်လို့သူတို့ယုံကြည်ရဲဆိုတာဘယ်လိုပုံစံမျိုးလဲသူတို့ဟာအရင်လိုပဲအခု2008ဖွဲ့စည်းပုံလဲ Federal ဆိုတဲ့ပုံစံမျိုးလိုလုပ်ပြထားတာပဲဘလောက်ကွဲလွဲလာလိမ့်မယ်ထင်ပါလဲသူတို့ယုံကြည်မှုကဒီစားတဲ့
အဲအရာဆွေးနွေးတဲ့ခါကျမှဘောဟောခေပေါ်မဲ့လိတ်မနေသူတို့ကတော့ဒီ58ရော84ရောအခု2008ရောအဲ့ဒီဖွဲ့စည်းပုံတွေကိုဒါပြည်နယ်တွေရှိနေတယ်အဲ့ဒါတွေကဟိုဇာဘောဖွဲ့ရစနစ်ပါပဲဆိုတဲ့သဘောမျိုးကိုသူတို့ကတော့တစ်ဖက်ကဟိုဇာဘောလေတစ်ခါတလေအဲ့လိုထုတ်ဖို့ပြောနေတဲ့သဘောမျိုးတွေရှိနေလေဗျဒါကြောင့်ကျွန်တော်တို့တောင်းဆိုတဲ့ဒီဖက်ဒရယ်ကတော့ကျွန်တော်တို့ကတော့ခုနကဒီစာရမ်းထဲမှာပေါ်ပြထားတယ်လို့ပေါ့ဗျာနော်အမျိုးသားဒီမိုကရေစီရေးမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးများအမှကန်ကျဲပြည်ဝရှိသည့်အမျိုးသားပြည်နယ်များကိုအခြေခံယူဆိုပြီးတော့မှကျွန်တော်ထည့်တာ ਨੇ ဒါတော့ပြည်နယ်ဆိုတာပြည်နယ်တို့တိုင်းတို့နဲ့ဟိုဆက်စုပြီးတော့မှဖွဲ့ထားတဲ့ဖက်ဒရယ်ပြည်တော်စုမျိုးကိုကျွန်တော်တို့မလို့ရှင်ဘူးကျွန်တော်လို့ရှင်တာကတော့အမျိုးသားပြည်နယ်အမျိုးသားများပြည်နယ်ပေါ့နော်မတချို့ဟိုမှာဥမာတို့တနင်္သာရီတိုင်းတို့အေယဝတီတိုင်းတို့စသည်ပေါ့လေအဲ့လိုရောနှောနေတဲ့နေရာမှာတော့မြို့သားများတည်နေဆိုပြီးတော့မှပေါ့အဲကျွန်တော်တို့ကတော့အဲ့လိုထည့်ခြင်းလိုခြင်းနေဗျအ
ဲ့ဒီတော့အချင်းချင်းပြောရဆိုဆိုရင်ဗမာပြည်မကိုတိုင်းခုနှစ်တိုင်းအဖြစ်နဲ့သတ်မှတ်ပေးထားတယ်ဒီဟာကိုဆရာတို့ကအဲ့လိုပုံစံမျိုးမသတ်မှတ်ချင်ဘူးပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ကမလိုလားဟုတ်ကဲ့အဲ့ဒါမျိုးလေ
တပြည်နယ်ပဲသတ်မှတ်မယ
်
ဗမာပြည်နယ်
ဗမာကိုဗမာပြည်နယ်ကိုတစ်ခုတတ်မှတ်မယ်နောက်တချို့ရောနှောနေတဲ့နေရာတွေကတော့ဒါကတော့ဟိုဇာဘောအမျိုးသားမြတ်ပြည်နယ်ဖြစ်ပေါ့လေကျွန်တော်ဆိုအဲ့လိုတတ်မှတ်ခြင်းနဲ့ပေါ့
အခုဆရာတို့ဆွေးနွေးလာတဲ့အထက်မှာဥအောင်မင်းတို့နဲ့ဆွေးနွေးတဲ့အထက်မှာအဲ့ဒီချက်ကိုဆရာတို့ဘက်ကတင်ပြရရှိပါသလား
အာမပြောရသေးပါဘူးဒီကိစ္စတွေကတော့အသေးစိတ်ဟိုနိုင်ငံရေးဆွေးနွေးတဲ့ခါမှာပဲမှလည်းဆွေးနွေးမှာပါ
ဆိုတော့ဟုတ်ကဲ့ဆရာဒီသဘောဆရာတို့ရဲ့တောင်းဆိုမှုအတိုင်းအတိအကျအကောင့်ထဲဖြစ်လာဖို့အတွက်အခက်အခဲကိုဆရာတို့ဘယ်လောက်ထိကြုံမြင်ထားပါလဲဆရာ
အာခက်ခဲတော့အများကြီးပါပဲဒါတွေကတော့ဖြတ်ကျော်ရမလဲကျွန်တော်တို့ကတော့အဲ့ဒါလို့မလုပ်ရင်တန်းတူတဲ့နေသားမရှိရင်တကယ်ခိုင်မာတဲ့စည်းလုံးညီညွတ်ရေးရလဲဖြစ်လာမှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်
ဟုတ်ကဲ့အဲ့ဒါကတော့ဆရာတို့ဘက်ယုံကြည်ချက်ပေါ့ဆိုတော့ဟိုဘက်ကတကယ်တမ်းပေးပါမလားဆိုတဲ့အချက်ကိုကျွန်တော်သိချင်ပါတယ်ဥပမာဖြင့်အစိုးရအုပ်ချုပ်ရေးပိုင်းစမနာဥသိန်းစင်ခေါင်းဆောင်တဲ့အစိုးရပိုင်းနဲ့ဥမာဖြင့်တက်မတော်ရှိတယ်အဲ့ဒီနောက်မှာတခါသူတို့ရဲ့နိုင်ငံရေးပါတီတွေရှိတယ်ဆက်သဖြင့်အဲ့ဒါတွေကိုလွှမ်းခြုံကြည့်ရင်ဆရာသဘောတူညီမှုရနိုင်ပါမလားဘယ်ကန္တာကအပြင်းထန်ဆုံးကန့်ကွက်လိမ့်မယ်လို့ထင်ပါလဲတကယ်ဆိုအ
ဲပြောမစွင်တော့သူတို့ဘက်ကလက်ခံဖို့တော့ခက်တယ်အပြင်းထန်ဆုံးကန့်ကွက်မှာတော့တက်မတော်လိုင်းကဖြစ်လိမ့်မယ်လို့ကျွန်တော်ထင်တယ်လေဘာကြောင့်လဲဆိုတော့တက်မတော်လိုင်းကဆိုရင်ဒီ62ခုအာဏာသိမ်းကလေးကဘုဂျုတ်ကြီးနေဝင်းကတော့ဥမာဒီဟိုမဟာလူမျိုးကြီးဝါဒအမြင်ကိုကောင်းကောင်းကြီးရိုက်တွင်းထားကြဗျနောက်တက်လာတဲ့အစိုးရတွေကလည်းဒီနဝတနာဖအစိုးရကလည်းအဲ့ဒါလိုပါပဲတစ်ဖက်ကအဲ့ဒါကိုထပ်ရိုက်တွင်းထားတယ်နောက်ပြီးတော့တက်မတော်ကိုပို့ပြီးတော့အခွင့်အာဏာတွေပေးထားတယ် အဲ့ဒါကြောင့်ဒီတက်မတော်ကတော့အယူဆပိုင်းမှာဒီဟိုပိုင်းမှာပေါ့လေသူတို့ကတော့ဒီလက်ရှိသူတို့အာဏာရှိနေတဲ့အပေါ်မှာသူတို့ကတော့အတူလွယ်နေတော့ဟိုစွန့်လွတ်ပိုခဲရင်မယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့အဲ့လို့ဆိုရင်ဘာဆက်လုပ်ကြမလဲခင်ဗျာဆရာ
အဲ့ဒါလိုပဲလေကျွန်တော်တို့ကလည်းတစ်ဖက်ကတန်းတူညီမျှမှုမရှိဘူးဆိုရင်ဒီအတုအယောင်ပြည်တော်စုနဲ့ဆက်သွားနိုင်မယ်ဆိုရင်တော့တိုင်းသားစီလုံးမျိုးကြီးကိုတိဆောက်နိုင်မှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်။အဲ့လိုမတိဆောက်နိုင်ရင်ဒီကျွန်တော်နိုင်ငံလည်းအေးချမှာမဟုတ်ဘူး။အဲ့လိုမငြိမ်းချမ်းရင်တိုးတက်မှုဆိုတာလည်းရှိမှာမဟုတ်ဘူး။ရှေ့တိုးလို့မရဘူးလို့ကျွန်တော်မြင်တယ်
။နောက်တစ်ခုကပြေခါရစရေးဘာညာကြည့်ရင်တိုင်းရင်းသားတွေဘက်ကကြည့်မယ်ဆိုရင်လည်းကချင်နဲ့ဆက်လက်ပြီးတော့တိုက်နေစေတအောင်ပလောင်နဲ့ဆက်လက်ပြီးတော့ဖြစ်နေစေအခါဒီအပိုင်းမှာပဲကူကန်ကဖုန်ကြားရှင်တို့အဖွဲ့ကတခါတမျိုးဖြစ်လာပြန်တယ်ဆိုတော့ဒီဟာတွေကြည့်ရင်လက်ရှိတိုင်းရင်းသားတွေနဲ့ဆက်ဆံတဲ့အနေအထားမှာလည်းပဲအခြေအနေကတောင်းတာတဲ့ပူဆိုးလာတယ်လို့ဆိုရင်တော့ဆရာဘယ်လိုပြောမလဲခင်ဗျာ
ဒါလည်းတစ်ဖက်ကလက်တွေ့ပိုင်းမှာတော့တိုက်ပွဲတွေပြင်းထန်နေတယ်ဆိုတဲ့အနေအထားမှာတော့ဒီကျွန်တော်တိုင်းသားတွေလူလာတဲ့ပုံစံကိုဟိုတက်မတော်လိုင်းကမလူလာဘူးဆိုတဲ့သဘောထားမျိုးကိုလက်တွေ့ရပေါ့ဗျာသူတို့ပြနေတယ်လို့ကျွန်တော်တို့တစ်ဖက်ကလည်းအဲ့လိုဟိုယုံကြည်တယ်ဗ
ျဆိုတော့အဲ့ဒီတိုင်းရင်းသားတွေဘက်ကရောဘယ်လောက်ထိတညီတညွတ်သေးရှိနေလဲတစ်ဖက်ကတချို့ကတော့ဒီပြေခရစေးတို့ဆရာတို့တွေကဥဆောင်ပြီးတော့ဒါဆက်လက်မတက်ကျူးစက်နေတဲ့ဖက်ကတော့တိုက်ပွဲတွေဆက်လက်ပြီးတော့ဖြစ်နေတယ်ဆိုတော့အဲ့ဒီတိုက်ပွဲဖြစ်နေတဲ့အင်အားစုနဲ့ညီညာရေးအတွက်ကျူးစက်နေတဲ့အင်အားစုကြားမှာရောသဘောကွဲလွန်မှုရှိပါလားမတက်သဘောတူညီမှုရှိကြပါရဲ့လား
အော်သဘောထားကွဲလွန်မှုမရှိဘူးခင်ဗျကျွန်တော်တို့ NCCT အနေနဲ့ကနေ့ဆွေးနွေးနေတဲ့အနေအထားပေါ်မှာနော်အိုကချင်တို့ပလောင်တို့အဲ့ဒီကိုကတို့ကတော့အားလုံးဟိုသဘောတူညီမှုရှိနေတယ်ကျွန်တော်တို့ဒီတောင်းဆိုတဲ့ဒီဟိုကြောင့်ပေါ့ကျွန်တော်နဲ့အတူတွဲပြီးတော့ပေါ့လေတစ်ဖက်ကဆွေးနွေးနေတယ်တကယ်လို့ဆွေးနွေးမှုနားလည်မှုရသွားရင်တို့လည်းကျွန်တော်တို့နဲ့အတူပေါ့ဒါဟိုကြောင့်ပေါ့နိုင်ငံရေးဆက်ဆွေးနွေးဖို့ဒီပြစ်ခတ်ရဆက်ရေးကလည်းဟိုကြောင့်နားလည်မှုရသွားမယ်လို့ကျွန်တော်တို့ထင်တယ်လေ
ဆိုတော့အခုဆရာတို့ကအစိုးရနဲ့ဆွေးနွေးနေရယ်ဆွေးနွေးနေတော့ဆရာတို့နဲ့သဘောတူညီတဲ့အဲဒီတိုင်းရင်းသားအင်အားစုတွေကိုခင်ဗျားတို့လည်းအပြစ်ခတ်ကိုရပ်ထားကြကျွန်တော်တို့ဆွေးနွေးနေတယ်အဲဒါကသေပြောက်ပဲဖြစ်တယ်ဆိုတာမျိုးတားလို့မရဘူးပေါ့မဖြစ်နိုင်ဘူးကွာလို့
အေးလောလောဆယ်တော့ကျွန်တော်တို့ဘက်ကလည်းဒါကျွန်တော်မြင်တာကတော့ကျွန်တော်တို့ဒီတိုင်းသားတွေဘက်ကဒီနယ်ကျော်ပြီးတော့အစိုးရကိုအစိုးရတပ်မတော်ကိုတောင်းပြီးတော့တိုက်ခိုက်တာမျိုးတို့အစိုးရရဲ့အုပ်ချုပ်ရေးကိုတောင်းပြီးဖျက်ဆီးတာမျိုးတို့မလုပ်ပါဘူးဒါမဲ့ကျွန်တော်ဟိုကဘောကျွန်တော်လှုပ်ရှားမှုခွင်တွဲမှာပဲကျွန်တော်ရပ်တည်နေတယ်အစိုးရတက်ကပဲဟိုထိုးစစ်တည်ဆင်းနေတယ်ဆိုတဲ့သဘောမျိုးတော့ရှိတယ်ဗ
ျဟုတ်ကဲ့ဆရာတို့အခုအစိုးရဘက်နဲ့ညီညာရေးအတွက်အပြစ်ခတ်ဆက်ရေးအတွက်စတင်ပြီးတော့ဆွေးနွေးလာတယ်ဆွေးနွေးလမ်းစဉ်ကိုချမှတ်ပြီးတော့တွေ့ဆုံဆွေးနွေးလာခဲ့ကြတာလည်းနှစ်တော်ကြာခဲ့ပြီဖြစ်ပါတယ်ဒီနေ့ပြန်ပြောင်းသွန်းသွားရင်ဘယ်အချက်ဟာဖြစ်ငါတို့ဟာထိထိရောက်ရောက်အောင်မြင်မှုရှိခဲ့ပြီးဘယ်အဆင့်ကိုရောက်ခဲ့ပြီးဘယ်လို breakthrough ဖြစ်ခဲ့ပြီလို့ဆရာတို့ပြောနိုင်ပါလားတုံတခု
အေးချက်အဟိုတခုပြောနိုင်တာကတော့အရင်ကတလျှောက်လုံးမှာကျွန်တော်တို့တောင်းဆိုတဲ့ဒီအမြတ်တန်တူရေးတို့ကုပိုင်ပြတန်းခွင့်တို့ဖယ်ရယ်စနစ်တို့ဆိုတဲ့ဟာကိုအစိုးရဘက်ကလက်မခံခဲ့ဘူးဗျအခုကတော့ယူရသဘောအဖြစ်ပေါ့ဗျာဒါကိုလက်ခံတယ်ဒါပေမဲ့နိုင်ငံရေးဆွေးနွေးပွဲမှာဆက်ဆွေးနွေးမယ်ဆိုတဲ့ပုံစံမျိုးပြောလာပြီလေအဲ့မှာရှိလို့ရရင်နားလည်မှုခိုင်မာသွားရင်ကြံတဲ့အပိုင်းတွေကတော့ရှိလို့ရနိုင်လိမ့်မယ်လို့တော့ကျွန်တော်ထင်တယ်ဗျာ
ဟုတ်ကဲ့ဆရာနောက်ဆုံးမေးချင်တာအဲ့တော့အဲ့လိုသဘောတူညီမှုတိုးတက်မှုရလာတဲ့ဆိုတဲ့အစိပ်ပိုင်းထဲမှာတက်မတော်ဘက်ကသဘောတူညီမှုကပါပါလားဆရာတို့နဲ့နိုင်ငံရေးဆွေးနွေးတဲ့အခါသူတို့ပါမလားသူတို့ကဒါကိုလက်ခံပြီလားဆရာစောစောပြောတဲ့အချက်ကို
အေးအရင်တုန်းကတော့ဥစားပေါ့သူတို့နဲ့အတူကျွန်တော်ဩဂတ်လထဲမှာသဘောတူခဲ့တယ်ဒါမဲ့နောက်ပိုင်းမှာတို့ကတော့ကြံတဲ့အချက်တွေကိုဥမာကိုပိုင်ပြတန်းခွင့်တို့စသည်ဖြင့်ပေါ့နော်တို့ကလည်းဖယ်ရက်ဆိုတဲ့စကလုံးကိုလည်းမကြိုက်ဘူးဗျကိုပိုင်ပြတန်းခွင့်ကိုလည်းတို့ကပြင်ကျင်တယ်ဥပဒေနဲ့ညီကိုပိုင်ပြတန်းခွင့်ဆိုပြီးတော့မှတို့ကထည့်ကျင်တယ်အဲ့ဒီမှာတော့ဒီနောက်ပိုင်းမှာတော့တို့ကတော့ဒါကိုတော့ဒီထောက်ပြီးမပြောဘူးပေါ့ဗျာဒါမဲ့တခြားအချက်လက်တွေကိုတော့တို့ပြောတဲ့တပ်ပိုင်းဆိုင်ရာတွေညာတွေစသည်ဖြင့်ပေါ့နော်အဲ့ဒီဟာတွေကိုတော့ဥစားပေးပြီးပြောလာတယ်။တိုက်ပွဲတွေနဲ့လည်းတော့အလှုပ်ပြလာတယ်။ဒါမျိုးတော့ရှိတယ်။
စန္ဒာရဲ့မြမရေးတုံးသက်ချက်အစီအစဉ်မှာရှင်အခုတော့သူယုံကြည်ရကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီမစ်ရှိဂန်တက္ကသိုလ်ကဘွဲ့ရပြီးတော့အမေရိကန်နိုင်ငံမှာအလုပ်လုပ်နေတဲ့မက်လွင်ရမုံခိုင်ရဲ့ပညာရေးနဲ့ဆိုင်တဲ့ယုံကြည်ချက်ကိုနားဆင်ကြရမှာပါမမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါ။အာကျမယုံကြည်တာကတော့ဟိုចောင်းသူចောင်းသားများအားလုံးဟာကိုယ်စိတ်ဝင်စားကိုယ်ဝါသနာပါရာဘာသာရေးအလုပ်ကိုင်ကိုရွေးချယ်တင်ပါတယ်။အထူးသဖြင့်မြန်မာပြည်မှာဆိုရင်တက္ကသိုလ်တွေကဟို၁၀လမ်းအမှတ်နဲ့ဆုံးဖြတ်တဲ့မိဘတွေကလည်းဟိုသားသမီးတွေကိုအမှတ်မြင့်တဲ့ကျောင်းကိုပို့ပြီးတော့ပြီးသွားစေချင်တယ်။၁၀လမ်းမှာအမှတ်ကောင်းကောင်းရဖို့၁၀လမ်းပြီးလို့ရှိရင်လည်းဟေ့ဘယ်တက္ကသိုလ်ကိုရွေးချယ်ရမလဲဆိုတာကိုလည်းတွန်းအားပေးတတ်ကြတယ်။အဲ့ဒီတော့ဟိုဒီကျောင်းသူကျောင်းသားတွေဟာသူတို့စိတ်ဝင်စားတဲ့ဘာသာရပ်ကိုမရွေးချယ်ဘူးသူတို့ဝင်ခွင့်အမှတ်မြင့်တဲ့ကျောင်းကိုပဲရွေးချယ်ကြတယ်အဲ့ဆိုတော့မြန်မာပြည်မှာဆိုလို့ရှိရင်ဥပမာပေးရမယ်ဆိုလို့ရှိရင်စေတက္ကသိုလ်ပေါ့နော်တချို့ကျောင်းသူကျောင်းသားကျောင်းသူတွေအတွက်ကတော့ဒီစေတက္ကသိုလ်ကမိဘကတက်ခိုင်းလို့လိုက်ဆိုတက်ခိုင်းလို့ဆိုပြီးတော့တက်လိုက်ရတယ်တကယ်တမ်းကျောင်းပြီးတဲ့အခါကျတော့ဒီစေပညာနဲ့အသက်မမွေဘူးတခြားမိဘစီးပွားရေးကိုပဲလုပ်ကင်ကြတယ်အဲ့အခါမှာတော့ဘလို့ဖြစ်တော့တကယ်ကိုဆရာဝန်ဖြစ်ချင်တဲ့အမှတ်မမိလိုက်ရတဲ့ဒီတချို့ကျောင်းသူကျောင်းသားတွေအတွက်ကိုမျက်နှာတယ်။တိုင်းပြည်အတွက်ကိုလည်းမျက်နှာပြီးတယ်။အားကြောင့်မို့လို့ဒီလိုမျိုးမိဘတွေအနေနဲ့ကလည်းကလေးတွေကိုသူတို့တွန်းအားမပေးတင်ဘူး။ကလေးတွေကလည်းသူတို့စိတ်ဝင်စားသူတို့ဝါသနာပါရာဘာသာရပ်ကိုလောလတ်စွာရေးချက်ပိုင်ခွင့်ရှိတယ်။နောက်တစ်ခုကဝင်ခွင့်အမှတ်မြင့်တဲ့ဘာသာရပ်မှာဂုဏ်ရှိတာမဟုတ်ဘူး။ဒါဖြစ်လို့ဆိုတော့ဆရာဝန်မဒီလိုမျိုးဝင်ခွင့်အမှတ်မြင့်တဲ့ဘာသာရပ်မှာအရေးပါတာမဟုတ်ဘာသာရပ်တိုင်းဟာသူ့ဟာနဲ့သူအရေးပါပြီးသူ့ဟာနဲ့သူတန်ဖိုးရှိတယ်။ဟိုမြန်မာစာပေဆိုလို့ရှိရင်မြန်မာဘာသာရပ်ဆိုလို့ရှိရင်သူ့ဟာနဲ့သူသူခန်းနဲ့ခန်းနဲ့သူအရေးပါတာပဲ။ဥမာစိုက်ပျိုးရေးဘာသာရပ်ဆိုလို့ရှိရင်တိုင်းပြည်နေရာစိုက်ပျိုးရေးအတွက်ကိုအရင်အရေးကြီးတဲ့ဘာသာရပ်တစ်ခုပဲဖြစ်တယ်။ဥမာအမေရိကမှာဆိုရင်ကျောင်းသူကျောင်းသားတွေဟာသူတို့တကယ်ကိုသူတို့စိတ်ဝင်စားတဲ့ဘာသာရပ်ကိုရွေးချယ်ပိုင်ခွင့်ရှိတယ်။အော်ဥပမာဂီတပညာကိုသူတို့ကစိတ်ဝင်စားမယ်ဆိုလို့ရှိရင်ဂီတကိုရွေးချယ်နိုင်တယ်။ဥမာဆိုရင်ကျမတကယ်ချင်းတယောက်ဆိုလို့ရှိရင်အဖေရောအမေရောကအင်ဂျင်နီယာ။ဒါပေမဲ့သူကတကယ်တမ်းသူစိတ်ဝင်စားတာကသူကပကြီးပညာကိုစိတ်ဝင်စားတယ်။အဲ့တော့သူကဒီပကြီးပညာကိုကျောင်းတက်တဲ့တိတိကျကျလေးလာသင်တယ်။ကျောင်းပြီးတဲ့အခါမှာဆိုရင်သူကကိုယ်ပိုင်ပကြီးပြခန်းတွေကိုဖွင့်လှစ်နိုင်ပြီးတော့ဟိုအောင်မြင်တယ်။သူ့ဘဝကိုသူကလည်းကြည်နေပြီးတော့ပျော်ရွှင်တယ်။အဲ့တော့ဘာဖြစ်သောစိတ်ဝင်စားတဲ့ဘာသာရဲ့အလုပ်ကင်ကိုရွေးချယ်တဲ့အခါမှာဟိုကိုကိုတိုင်ကလည်းကြီးနေတယ်ပျော်ရွှင်နေအောင်မြင်မှုကလည်းပိုပြီးတော့ရရှိနိုင်တယ်။အားကြောင့်မို့လို့ကျမတို့ဒီမြန်မာပြည်ပေါ့နော်မြန်မာပြည်မှာဆိုရင်လည်းတခြားဖို့ပြိုးပြီးနိုင်ငံတွေလိုမျိုးလူငယ်လူမျိုးပေါ့နော်လူငယ်တွေကသူတို့တကယ်စိတ်ဝင်စားသူတို့ဟိုဝါသနာပါတဲ့ဘာသာရပ်ကိုရွေးချယ်နိုင်တဲ့လွတ်လပ်တဲ့ဟိုလွတ်လပ်ပြီးတော့အစင်မြင့်တဲ့ပညာရေးစနစ်ကိုမြန်မာပြည်ကဖန်တီးပေးတင်တယ်။အဲပြီးတော့နောက်တစ်ခုကတော့ဒီဘာသာရပ်တိုင်းကိုလည်းသူကန်သားနဲ့သူစနစ်တကျအသုံးပြုနိုင်တဲ့အလုပ်အကိုင်ခွင့်ရေးတွေကိုလည်းဖန်တီးပေးတင်တယ်။အဲဆိုလို့ရှိရင်ဒီတိုင်းပြည်အတွက်ရောအားလုံးအတွက်ပါအကျိုးရှိပါမယ်လို့ယုံကြည်နေပါ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူတင်ဆက်နေတဲ့သူယုံကြည်ရာအစီအစဉ်ပါရှင်။ကြာတာပတိနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
်။ American အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ဒီဇင်ဘာလ18ရက်နေ့မှာ American သမ္မတ Barack Obama ကကျူဘာနဲ့ဆက်ဆံရေးအတွက်ခေတ်နောက်ကျနေတဲ့နည်းလမ်းတွေကိုမသုံးတော့ဘူးလို့ကြေညာလိုက်ပါတယ်။ကျူဘာနိုင်ငံကိုနှစ်ပေါင်း90လောက်ကျင်ထားတာဟာကျူဘာအတွက်ဒီမိုကရေစီထွန်းကားရေးနဲ့ကျယ်ဝချမ်းသာရေးတွေဖြစ်မလာနိုင်တာမို့အခုလိုပြောင်းလဲမယ်လို့ပြောကြားခဲ့ပါတယ်။ကျူဘာလူထုနဲ့ American လူထုတွေအတွက်ကိုယ်မမွေးခင်လောက်ထဲကဖြစ်ပျက်ခဲ့တာတွေနဲ့ဆင်နွယ်ပြီးအမြင့်တွေခဲ့တဲ့တင်းမာတဲ့မူဝါဒကြီးကို ဆက်ပြီးဆောက်ကန်ကျင့်သုံးနေစရာမလိုကြောင်းနဲ့အခုချင်းကပ်မှုအစ်စ်တွင်နဲ့စဖို့အချိန်တန်ပြီလို့သမရကပြောပါတယ်။ဂျန်ဂျယ်ရီလကုံလောက်မှာတော့အမေရိကန်နိုင်ငံခြားရေးဌာနကမ္ဘာအနောက်ချမ်းရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးရိုဘတ်တ်ဂျေကော့ပ်ဆန်ဟာအမေရိကန်ကျူဘာနှစ်နိုင်ငံပုံမှန်ဆက်ဆံရေးစတင်ဖို့အတွက်ပထမခြေလှမ်းစတဲ့အနေနဲ့တန်တမန်ဆက်ဆံရေးပြန်လည်ထူထောင်ရေးဆိုင်ရာအမြင်တွေဖလှယ်ဖို့ဟာဗာနာကိုတွားရောက်ခဲ့ပါတယ်။အခုတွားရောက်တဲ့ခီးဆန်ဟာနှစ်နိုင်ငံတန်တမန်ပြန်လည်ဆက်ဆံရေးမလုပ်ခင်လိုအပ်တဲ့အသေးစိတ်အချက်တွေကိုဆွေးနွေးဖို့အပြင်တစ်ဖက်မှာလည်းနှစ်နိုင်ငံပြောဆိုရမယ့်ကိစ္စရပ်တွေအဖြစ်နဲ့ပြဿနာမျိုးစုံကိုကြဲကြဲပြန့်ပြန့်ဆွေးနွေးဖို့အတွက်လည်းရည်ရွယ်တယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးဂျေကော့ပ်ဆန်ကပြောပါတယ်။ဟာဗာနာမှာရှိနေတဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးဂျေကော့ပ်ဆန်ဟာကျူဘာလူမှုလူအဖွဲ့အစည်းကကိုယ်စားလှယ်တွေအခုမှပေါ်ပေါက်လာတဲ့ပုဂ္ဂလိကကဏ္ဍကပုံကိုယ်တွေနဲ့တီးခြားလက်လက်တဲ့သတင်းမီဒီယာတွေနဲ့တွေ့ဆုံလာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကကျူဘာနဲ့ရှေ့ဆက်ပြီးဆွေးနွေးတဲ့အခါမှာအများအကျိုးစီးပွားဖြစ်တဲ့ပြဿနာရပ်တွေကိုဆွေးနွေးဖို့ရှိပြီးလူခွင့်ရေးကိစ္စလိုနိုင်ငံခြားသဘောထားအတော်ကြီးကိုကွဲလွဲနေတဲ့ပြဿနာတွေကိုလည်းထည့်သွင်းဆွေးနွေးဖို့ရှိပါတယ်။လူခွင့်ရေးကိစ္စရဟာအမေရိကန်ရဲ့မူဝါဒမှာဘဝအချက်အချာဖြစ်နေဆက်ပြီးရှိနေမယ်ဆိုတာပြောစရာမလိုသလိုအမေရိကန်ဘက်ကလူခွင့်ရေးနဲ့ပတ်သက်ပြီးလူသိရှင်ကြားဆက်လက်ပြောဆိုမှုကအရေးပါနေတာမို့အခုဒါကိုကျူဘာအစိုးရနဲ့တိုက်ရိုက်ပြောဆိုတော့မှာဖြစ်တယ်လို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျေကော့ပ်ဆန်ကပြောပါတယ်။ဒီအတွက်အရေးကြီးဆုံးလမ်းညွှန်ကအပြည်ပြည်ဆိုင်ရာလူခွင့်ရေးကြေညာချက်ပါ။ဒီလမ်းညွှန်ကိုအပြည်ပြည်ဆိုင်ရာကြေညာချက်လို့ခေါ်ရတဲ့အကြောင်းရင်းကနိုင်ငံတကာအတွက်ဖြစ်နေတာကြောင့်ဖြစ်ပြီးကျမတို့အားလုံးအတွက်လည်းအကျုံးဝင်ပါတယ်လို့ဆိုပါတယ်။ကျူဘာနဲ့အမေရိကန်နှစ်နိုင်ငံပုံမှန်ဆက်ဆံရေးလမ်းကြောင်းဟာအလွန်ကိုရှုပ်ထွေးလှပါတယ်။ဒါပေမဲ့ဘယ်လမ်းကိုမဆိုပထမခြေတလမ်းနဲ့စရတာပါ။နောက်ခြေလမ်းတွေဆက်ပြီးလှမ်းဖို့လိုတယ်ဆိုတာကိုလည်းသိပါတယ်။ဒါပေမဲ့ဒါဟာနှစ်နိုင်ငံကြားအပြုသဘောပူဆောင်ပြီးပုံမှန်ကောင်းမွန်တဲ့ဆက်ဆံရေးတဲ့ဖြစ်လာဖို့အတွက်လှုပ်ဆောင်ရတဲ့တန်တမန်လုပ်ငန်းရဲ့သဘောဖြစ်ပါတယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးဂျေကော့ပ်ဆန်ကပြောကြားခဲ့ပါတယ
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆိုယာရဲ့အမြင်သဘောထားတာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်။အခုတော့ဒီကနေ့မနေ့အစီအစဉ်အတွက်သတင်းကျဉ်းချုပ်ကိုဦးစံမိုးဝေကပြောပြမှာပါရှင
်။ယူကရိန်းနိုင်ငံအရှေ့ဘက်မှာဆက်လက်တိုက်ပွဲတွေဖြစ်နေစေအချိန်မှာပဲဘီလာရုစ်နိုင်ငံမင်းစ်မြို့မှာယူကရိန်းနိုင်ငံပြည်ပကဖြစ်ရှိရေးအတွက်ရုရှားပြင်သစ်ဂျာမနီနဲ့ယူကရိန်းခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနေကြပါတယ်။ဘူရူနိကျင်းပတဲ့ထိပ်သီးအစည်းအဝေးမှာခင်မှာယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကဒီလေးနိုင်ငံထိပ်သီးအစည်းအဝေးဟာယူကရိန်းနိုင်ငံအရှေ့ဘက်မှာဖြစ်ပွားနေတဲ့အစိုးရတပ်တွေနဲ့ရုရှားလူလာတဲ့ခွဲထွေရေးသဘုံတွေကြားဖြစ်နေတဲ့ပြည်ပကအဆုံးသတ်စရေးအတွက်နောက်ဆုံးအခွင့်အရေးဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ Islamic State IS အကြမ်းဖက်အုပ်စုကိုနှိမ်နင်းရေးမှာစစ်ဆင်မှုဆင်နွှဲရမှာစစ်အင်အားတရားဝင်အတုံးပြုတ်ခွင့်ရရှိရေးအတွက်အမေရိကန်သမ္မတဘရက်အိုဘားမားကလွှတ်တော်ဘူးဘူရူနိမှာတောင်းခံလိုက်ပါတယ်။ယီမန်နိုင်ငံမှာရှိတဲ့အမေရိကန်တန်ယုံကိုပိတ်သိမ်းလိုက်ပြီးတော့တန်တမန်တွေတန်းပြီးကနေထွက်ခွာသွားပြီးတဲ့နောက်တန်ယုံပိုင်မော်တော်ယာဉ်တွေကိုဟော်တီတပုံတွေကသိမ်းပိုက်လိုက်ပါတယ်။မော်တော်ယာဉ်တွေကိုမြို့တော်ဆာနာရဲ့လေစိတ်ကနေသိမ်းယူသွားတာဖြစ်တယ်လို့ CNN သတင်းဌာနကကြေညာပါတယ်။လေထိုးထားတဲ့လေတွေနဲ့မြေထဲပင်တွေကိုကျော်ဖြတ်ပြီးတော့ရွှေပြောင်းခြေချနေထိုင်မှုကျိုးပန်းသူ300ထက်မနည်းပျောက်ဆုံးနေတဲ့အကြောင်းအများစုဟာသိဆုံးနိုင်ပွဲရှိတယ်လို့ကုလသမဂ္ဂဒုက္ခသည်အကူအညီစောင့်ရှောက်ရေးအေဂျင်စီကပြောကြားလိုက်ပါတယ်
။သတင်းချင်းချုပ်ကိုဦးဆန်မိုးဝေကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှူးကတော့ဒေါက်ခင်မျိုးသက်ပါ။အင်ဂျင်နီယာကတော့ဒယ်ရီစမစ်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့မနေ့ဖက်အစည်းအဝေးကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်နေတာပါရှင်။ VOA မြန်မာပိုင်းကိုနားဆင်ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေရှင်။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.